Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းရဲ့မတ်လ22ရက်တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မဆုမြတ်မမဒီကနေ့မြန်မာနိုင်ငံတဝမ်းနဲ့နိုင်ငံတကာမှမြန်မာရေးအတွက်ဆန္ဒပြနေတဲ့သတင်းတွေကိုအပြည့်အစုံတင်ဆက်သွားမှာဖြစ်ပါတယ်ရှင်ဆရာနာတင်ထားတဲ့မြန်မာနိုင်ငံမှာစစ်တပ်နဲ့ရဲတပ်ဖွဲ့ကအကြမ်းဖက်နှိမ်နှင်းမှုတွေကိုရှိန်မြှင့်လုပ်နေတယ်လို့ဆရာနာရှင်စနစ်ဆန့်ကျင်ဆန္ဒပြသူတွေကလည်းအကြမ်းဖက်ဖြိုခွင်းမှုတွေကိုနီးလန်းစုံနဲ့ရှောင်ပြီးတော့ဆန္ဒပြကြပါတယ်မန္တလေးမြို့မှာဆိုရင်စစ်တပ်ရဲ့ဖြိုခွဲမှုကိုရှောင်တဲ့အနေနဲ့အကြမ်းမဖက်အာဏာဖီဆန်ရေး CDM လှုပ်ရှားနေတဲ့ကျန်းမာရေးဝန်ထမ်းရာကနန်းလောက်အာယုံမတက်ခင်မနေ့အစောကြီးကလေးကလမ်းပေါ်ထွက်ဆန္ဒပြခဲ့ကြတာပါဆရာဝန်တွေဆေးကျောင်းသားတွေသူနာပြုတွေဆေးဝန်ထမ်းတွေပါဝင်တဲ့မန္တလေးမြို့ကကျန်းမာရေးမိသားစုတွေဟာဒီနေ့မနေ့အစောကြီးအာယုံမတက်ခင်လမ်းပေါ်ထွက်ဆန္ဒပြပြီးတော့လူစုခွဲခဲ့ကြပါတယ်မန္တလေးအင်ဂျင်နီယာအဖွဲ့ကတော့လူမပါဘဲတောင်းဆိုတဲ့ဆိုင်းပုတ်တွေလမ်းမှာချပြီးတော့လူမဲ့တပိတ်ပြုလုပ်ခဲ့ကြပါတယ်အခုလိုမျိုးဆန္ဒပြကြတာအပြင်လမ်းပေါ်ထွက်ဆန္ဒပြပွဲတွေလည်းမန္တလေးအပြင်စကိုင်းပြည်မိချီလာမကွေးတစဲကလေးဒိုက်ဦးဖားကန့်စတဲ့မြို့အစုံမှာဒီကနေ့ရှိခဲ့ပါတယ်မန္တလေးအောင်ပင်လယ်အရပ်ကဆန္ဒပြပွဲနဲ့တောင်ကြီးမြို့ကဆန္ဒပြပွဲတွေကိုပြစ်ခတ်မှုကြောင့်ထိခိုက်ဒဏ်ရာရသူတွေရှိပါတယ်။မုံရွာမြို့မှာတော့ဒီနေ့မနေ့ပိုင်းကနန္ဒဝန်ရပ်ကွက်မှာချီတက်ဆန္ဒပြသူတွေကိုတပ်တွေပြစ်ခတ်ဖြိုခွင်းလို့အသက်28နှစ်အရွယ်အမျိုးသားတစ်ယောက်သေဆုံးခဲ့ပါတယ်။နောက်ထပ်နှစ်ယောက်ထပ်မင်းလည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။ရန်ကုန်မြို့မှာလည်းအင်းစိန်ကမာရွတ်လှိုင်းတာကိတာစတဲ့မြို့နယ်စုံမှာဆရာနာရှင်စနစ်ဆန့်ကျင်လှုပ်ရှားမှုတွေကိုဆက်ပြီးတော့လုပ်နေကြပါတယ်။
ရှင်တောင်ကိုအောင်မြင်စေမဲ့စကူရီတော့နီးလာတာမကြောက်တရားဖြစ်ပါဘူး။အကြောက်တရားဖြစ်တော့ကျွန်တော်တို့ဒီတန်ဖို့အောင်မြင်ပါမယ်။ကျွန်တော်တို့ရောက်ွက်တွေကိုလမ်းတွေပတ်ဖြောက်မယ်။ပြီးတော့လမ်းမကြီးကိုလူပင်လိုင်းနဲ့ပြန်သိမ်းမယ်။ပြီးတော့ကျွန်တော်တို့ကအာခံတွေရောက်ပြမယ်။ကျွန်တော်တို့အာခံတွေရောက်ပြသွေးအာနာယူရစုကဘယ်တော့မှကျွန်တော်တို့အုပ်ချုပ်ခွင့်မရစေရဘူး
။အခုညနေပိုင်းတုန်းကရန်ကင်းမြို့နယ်ထဲမှာကျောင်းသားလူငယ်တွေခြိတက်ဆန္ဒပြခဲ့ကြတဲ့အတန်းတွေဖြစ်ပါတယ်။ရဲနဲ့စစ်သားတွေဟာရန်ကုန်မြို့လမ်းတွေပေါ်မှာသူတို့အလွယ်တကူဝေမလာနိုင်အောင်ရက်ွက်နေပြည်သူတွေတားဆီးထားတဲ့အတားအဆီးတွေကိုအတင်းဖယ်ရှားတာတွေလမ်းတွေအိမ်တွေရဲကိုဝင်ရောက်ရှာဖွေဖမ်းဆီးတာတွေလုပ်ခဲ့ကြတယ်လို့ရန်ကုန်မြို့ကန်တွေကပြောကြားပါတယ်။မြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးပြည်သူတွေအပေါ်အကြမ်းဖက်နှိမ်နင်းနေတာကန့်ကွက်တဲ့ဆန္ဒပြပွဲတွေနိုင်ငံစုံမှဆက်ပြီးတော့ပြုလုပ်နေကြပါတယ်။တောင်ကိုရီးယားနိုင်ငံဆိုးမြို့တော်အပြင်ဘူဆန်းမြို့နဲ့ဒေဂျွန်မြို့တွေမှာလည်းမြန်မာနိုင်ငံကဆရာနာရှင်စနစ်အဆုံးသတ်ရေးတောင်းဆိုဆန္ဒပြပွဲတွေဒီကနေ့လုပ်ခဲ့ကြပါတယ်
။ဘူရင်းတွေကလွန်တာရစ်ဆန္ဒ
တက်ဆုံပြီးတော့နော်ဒီဒီဒီမျိုးပဲစေတတ်တဲ့ကောင်းဝင်နေတဲ့မြန်မာလူမျိုးတွေနဲ့ဒီလက်ပြေးပါမ
ယ်။ဘူဂျီဂျီမြန်မာရဲ့ဆိုင်ကျက်တွေဆိုင်ကျက်တွေအခုမြန်မာရဲ့ကုစုံတွေကလွန်တာရစ်ဆန္ဒ
ကျေးဇူးမြန်မာနိုင်ငံမှာနေထိုင်ကြတဲ့ဒီနောက်လာလာသားတွေနဲ့ဒီလည်းရက်တည်ပါပါမယ်။တောင်ကိုရီးယားနိုင်ငံဒေဂျွန်မြို့ကဆန္ဒပြပွဲမှာဒေဂျွန်မြို့ကိုရီးယားလွှတ်တော်အမတ်ဂျန်ချိုမင်းကမြန်မာပြည်သူတွေဘက်ကရက်တည်ကြောင်းဆန္ဒပြပွဲမှာလာရောက်မိန့်ခွန်းပြောခဲ့တာဖြစ်ပါတယ်။ဂျပန်နိုင်ငံတိုကျိုမြို့တော်ကကုလသမဂ္ဂရုံးနေရှိရာကုလသမဂ္ဂတက္ကသိုလ်ရှိမှလည်းမြန်မာတချို့48နာရီအစာငတ်ခံဆန္ဒပြကြတယ်လို့တော်တော်များများလည်းလာရောက်စုဝေးဆန္ဒပြကြပါတယ်။မြန်မာဖုန်းကြီးကျောင်းကတန်ကာရော်တွေလည်းလာရောက်ပြီးတော့မြန်မာနိုင်ငံအတွက်စူတောင်းပွဲလှုပ်ခဲကြပါတယ်။ထိုင်ဝမ်ကျွန်းတိုင်ပေမြို့တော်ကလွတ်လပ်ရေးရင်ပြင်မှာလဲထိုင်ဝမ်ရောက်မြန်မာတွေယာနဲ့ချီစုဝေးပြီးတော့ဒီကနေ့ထိုင်တပိတ်ပေါက်ကြပါတယ်မြန်မာပြည်သူတွေကိုအားပေးတဲ့အနေနဲ့ထိုင်ဝမ်ရောက်မြန်မာတွေကဆန္ဒပြသချင်းတွေတည်ဆူဆန္ဒပြကြသလိုမြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့လုံရက်နဲ့တည်ဆုံခဲ့သူတွေအတွက်ဂုံပြူအောင်မေပွဲလဲလှုပ်ခဲကြပါတယ
်As an immigrant from Myanmar, today we gathering here to pay tribute to our fellow countrymen and those foreign heroes in this movement.
တည်ဆုံသွားသူတွေအတွက်ထိုင်ဝမ်မှာဂုံပြူပွဲလုပ်နေတဲ့အသံတွေဖြစ်ပါတယ်။အလားတူ Australia နိုင်ငံ Sydney မြို့မှာလည်းမြန်မာနိုင်ငံကအကြမ်းဖက်အာဏာဖီဆန်နေကြတဲ့ CDM လှုပ်ရှားသူတွေအတွက်ရန်ပုံငွေရှာဈေးရောင်းပွဲဒီကနေ့ပြုလုပ်ပါတယ်။မြန်မာစစ်တပ်ကိုထိုင်းကဆန်ရိတ်ခါထောက်ပနေတယ်ဆိုတာမဟုတ်ဘူးလို့ထိုင်းစစ်တပ်ကညှင်းဆန်လိုက်ပါတယ်။ထိုင်းမြန်မာနယ်စပ်ကမြန်မာတပ်ဖွဲ့တွေအတွက်ထိုင်းစစ်တပ်ကဆန်အိတ်900ကိုထိုင်းအစိုးရအမိန့်နဲ့ပေးခဲ့တယ်လို့အမည်မဖော်တဲ့လုံခြုံရေးအရာရှိတယောက်အပြောကိုကိုးကားပြီးတော့ထိုင်းသတင်းမီဒီယာတွေမှာထုတ်ပြန်ခဲ့ကြတာပါ။ဒါနဲ့ပတ်သက်လို့ထိုင်းနိုင်ငံနာရန်ဆွန်တပ်ရဲ့တပ်မှူးကြီးပိုချုပ်အမ်နက်စရီမက်ကထိုင်းစစ်တပ်အနေနဲ့ မြန်မာစစ်တပ်ကိုထောက်ပံ့နေတာမဟုတ်ဘူးလို့တုံ့ပြန်ခဲ့ပါတယ်။မြန်မာစစ်တပ်ဘက်ကအကူအညီတောင်းဆက်သွယ်လာတာမျိုးမရှိသလိုထိုင်းစစ်တပ်ရဲ့အထောက်အပံ့ပေးဖို့တောင်းဆိုတာလည်းမရှိခဲ့ဘူးလို့သူကပြောပါတယ်။နယ်စပ်မှာပုံမှန်ကုန်ရောင်းကုန်ဝယ်လုပ်တယ်လို့သူထင်ကြောင်းနဲ့အကောက်ခွန်စည်းကမ်းတွေနဲ့အညီအယောင်းဝယ်လုပ်တယ်ဆိုရင်တော့ဥပဒေချိုးပေါက်တာမဟုတ်တဲ့အတွက်တားဆီးအကြောင်းမရှိဘူးလို့ထိုင်းဘူချုပ် Mnet Srimak ကကြေညာချက်ထုတ်ပြန်တုံ့ပြန်တဲ့အကြောင်း Reuters သတင်းမှရေးထားပါတယ်။ထိုင်းအစိုးရဘက်ကတော့တစုံတရာတုံ့ပြန်ခြင်းမရှိသေးဘူးလို့လည်းသတင်းထဲမှာဖော်ပြပါရယ
်။ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.19kHz 1553ည5.25kHz 1783ည5.32kHz 9335နဲ့စနေတနင်္ဂနွေမှာမိုင်းလိုက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်။မင်္ဂလာပါရှင်။ကျွန်မများသတင်းအောင်ပါ။သတင်းတွေကိုဆက်လက်ကြီးညာပေးပါမယ်ရှင်။ American နိုင်ငံဂျော်ဂျီယာပြည်နယ်ကအနှစ်ခန်းဆိုင်တွေမှာတနက်ပစ်ခတ်မှုဖြစ်ပွားပြီးအာရှຫນွေဘွားတချို့အသက်သေဆုံးရခဲ့ပြီးတဲ့နောက်အာရှຫນွေဘွားအတိုင်းဝိုင်းကိုထောက်ခံတဲ့ဆန္ဒပြပွဲကိုပြည်နယ်လွှတ်တော်အဆောက်အဦရှေ့မှာစနေနေ့ကကျင်းပခဲ့ပါတယ်။လူတွေရံနဲ့ချီပြီးတော့တက်ရောက်ခဲ့တဲ့အဲဒီဆန္ဒပြပွဲကို American နိုင်ငံအတွင်းကလူမျိုးຫນွေဘွားပေါင်းစုံတက်ရောက်ခဲ့တာဖြစ်ပြီးလူမျိုးရေးခွဲခြားမှုနိုင်ငံသားသားကြောက်ရွံ့မှုနဲ့အမျိုးသမီးတွေအပေါ်မှာအထင်သေးအာဃာတထားတာတွေကိုအဆုံးသတ်ကြဖို့တောင်းဆိုခဲ့ကြပါတယ
် I'm here to be to make sure I am visible I am one of people who are
living ကျမဒီနေရာကိုရောက်လာတာကကျမတို့တည်ရှိမှုကိုအများသိအောင်ထွက်ပြန်တာပါအာရှနွေဘွားတယောက်ဖြစ်ပေမဲ့ဒီနိုင်ငံမှာနေထိုင်တဲ့အမေရိကန်တယောက်ဆိုတာကိုသိဖို့ပါကျမအတွေ့အကြုံအရကျမတို့ကိုလူတွေကမသိကြိုးကြုံပြန်ခါတယ်လို့အပြေခံစားရပါတယ်ကျမတို့ရှိနေတယ်ဆိုတာကိုကဘာနဲ့တခြားသူတွေသိအောင်ပြောပြချင်ပါတယ်ဒီလိုအမုန်းတရားကိုအခြေခံတဲ့တိုက်ခိုက်မှုမျိုးကိုလက်မခံပါဘူးလို့ဂျော်ဂျီယာပြည်နယ်ကဆန္ဒပြသူတူပြောသွားတာပါအခုဖြစ်ရဟာ2019ခုနှစ်ကတရုတ်နိုင်ငံဝူဟန်မြို့မှာကိုရိုနာဗိုင်းရပ်စ်ဖြစ်ပွားပြီးတဲ့နောက်အမေရိကန်ကအာရှຫນွေဘွားတွေအပြစ်တင်တာခံနေရပြီးတော့တစ်နှစ်အကြာမှဖြစ်ပွားခဲ့တာပါဆန္ဒပြပွဲကိုဂျော်ဂျီယာပြည်နယ်ကိုစားပြုအမေရိကန်အထက်လွှတ်တော်အမတ်တွေဖြစ်တဲ့ Raphael Warnock နဲ့ John Ossoff တို့အပြင်ပြည်နယ်အောက်လွှတ်တော်အမတ် Bing Nguyen တို့လည်းတက်ရောက်စကားပြောကြားခဲ့ပါတယ်ရှင်ကိုဗစ်ကာကွယ်ဆေးတင်ပို့မှုအနည်းဆုံး3နိုင်ငံလောက်အတွက်နောက်ကျလိမ့်မယ်လို့ကာကွယ်ဆေးအများဆုံးထုတ်လုပ်ပေးနေတဲ့ India Serum Institute ဆေးကုမ္ပဏီကပြောပါရယ်အိန္ဒိယမှာဆေးလိုအပ်ချက်များပြားနေတာကြောင့် Brazil, Morocco နဲ့ Saudi Arabia နိုင်ငံတွေကိုဆေးတင်ပို့ဖို့နှောင့်နှေးနေတာဖြစ်တယ်လို့ဆေးကုမ္ပဏီကအကြောင်းကြားထားတာပါကမ္ဘာမှာကူးစက်မှုနှုန်းအများဆုံးဖြစ်တဲ့ American နဲ့ဒုတိယအများဆုံး Brazil ပြီးရင် India က COVID ကူးစက်သူ 17.6 သန်းနဲ့ COVID ကူးစက်မှုနှုန်းတတိယအများဆုံးဖြစ်ပါတယ်။အခုထိလည်းကူးစက်မှုနှုန်းကဆက်ပြီးတော့မြင့်တက်နေတာပါ။နိုင်ငံတွင်းမှာလိုအပ်တဲ့ကာကွယ်ဆေးအလုံးအလောက်ထိုးမပေးနိုင်သေးဘဲတခြားနိုင်ငံတွေကိုဆေးတွေရောင်းတာလှူတာတွေကြောင့် Serum Institute ဆေးကုမ္ပဏီကိုဝေဖန်မှုတွေနဲ့ရင်ဆိုင်နေရပါတယ်။ဘရာဇီးနိုင်ငံသားဝန်ကြီးကတော့လက်တလောအမေရိကန်ကနေကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးအမြောက်အများတင်ပို့ပေးဖို့ဆွေးနွေးနေကြောင်း Twitter မှာဒီကနေ့ရေးထားပါတယ်။ဥရောပနိုင်ငံအတော်များများမှလည်းဗီဇပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲသစ်ကူးစက်ပြန့်နှံ့နေတာကြောင့်ဒီစနေနေ့ကစလို့အသွားအလာကန့်သတ်ချက်အသစ်တွေချမှတ်ထားပါတယ်ရှင်။American ပြည်ထောင်စုဖလော်ရီဒါပြည်နယ်မိုင်းမီကန်းချီမှာနှွေဦးရာသီကျောင်းပိတ်ရဲ့အပန်းဖြေလာတဲ့လူအုပ်ကြီးထိမ့်မနိုင်သိမ့်မရပျော်ပါးတာကြောင့်ပါတီပွဲတွေကိုကန့်သတ်ဖို့စနေနေ့ကအာဏာပိုင်တွေအရေးပေါ်ညမထွက်ရအမိန့်ထုတ်ပြန်လိုက်ပါတယ်။မိုင်းအမီမှာအဓိကပါတီပွဲတွေကျင်းပပြီးဧည့်သည်တွေလာရောက်လေရှိတဲ့တောင်ဘက်ကမ်းခြေမှာလာရောက်လေပတ်သူတွေနောက်ထပ်82နာရီအတွင်းလမ်းမတွေပေါ်မှာတက်ခွင့်မရှိသလိုလမ်းတွေစားတောက်ဆိုင်တွေကိုလည်းည8နာရီမှပိတ်ရမှာဖြစ်ပါတယ်။ဒါပြမယ်အမီကန်ဂျင်နဲ့အဓိကဆက်တွေ့တဲ့တံတားသုံးမှုကိုလည်းည10နာရီကျော်တာနဲ့ကအသွားအလာပိတ်မှာဖြစ်ပြီးဒေသခံတွေအလုပ်သမားတွေနဲ့ဟိုတယ်တွေမှာတဲခိုသူတွေကိုပဲသွားလာခွင့်ပေးမှာဖြစ်ပါတယ်။ဒါဟာအများပြည်သူရဲ့ကျန်းမာရေးလုံခြုံမှုအတွက်ပါလို့မြို့တော်ယာယီစီမံခန့်ခွဲရေးမှူး Roll Aguilar ကပြောပါတယ်။မိုင်အမီကန်ဂျီမှာနေဦးရာသီကျောင်းပိတ်ရဆိုရင်ပါတီပွဲတွေအကြီးအကျယ်ဆင်နွှဲကြတာအဆင်အလာဖြစ်နေပြီးသတင်းပတ်အနေငယ်အကြာမှာအခုလိုအမိန့်ထုတ်လိုက်တာဖြစ်ပါတယ်။ဒီနှစ်လာရောက်လက်ပတ်တဲ့လူအကြီးအတွက်ဟာပြီးခဲ့တဲ့နှစ်ကထက်တည်တည်တသာပိုများတယ်လို့ မျိုးတော်ဝန်ဒန်ဂယ်ဘာကပြောပါတယ်စားတောက်ဆိုင်တွေမှာအစားအသောက်တွေမှားစားပြီးတော့အရန်ဖြစ်ကြတဲ့ဗီဒီယိုတွေအခကြေးငွေမပေးဘဲထွက်ပြေးတဲ့ဗီဒီယိုတွေပြီးခဲ့တဲ့ရက်အတော်ကြာအွန်လိုင်းမှာပြန့်နှံ့ခဲ့ပါတယ်အခြေအနေထိမနိုင်သိမ်းမရဖြစ်မှာကိုစိုးရိမ်ရတယ်လို့ရဲတပ်ဖွဲ့အကြီးအကဲ Richard Clements ကလည်းပြောပါတယ်ပြည်ရဲ့နှစ်ကလည်းအပန်းဖြေဖို့ရောက်လာတဲ့လူအုပ်ကြီးကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာခဲ့ပြီးရောဂါပြန့်ပွားမှုတွေကိုထိန်းသိမ်းဖို့ပျော်ပွဲရွှင်ပွဲတွေကန့်သတ်မိထုတ်ပြန်ခဲ့ရပါတယ်ရှင်။ Australia နိုင်ငံအရှိဘက်ကန်ယူတန်းကတနင်္ဂနွေနေ့ကမိုးရီအဆက်မပြတ်တဲတဲမင်းမင်းရွာပြီးတော့ထိခိုက်ပျက်စီးမှုတွေနေရာအနှံဖြစ်လာတာကြောင့် Sydney မြို့အနောက်တောင်ဘက်မှလူတွေဘေးလွတ်ရာပြောင်းရွှေ့ဖို့အမိန့်ထုတ်ခဲ့ပါတယ်။လူဦးရေအထူးထက်ဆုံးဖြစ်ပြီးလူရှိသန်းလောက်နေထိုင်တဲ့ New South Wales ပြည်နယ်နေရာ12ခုမှာမိုးရေကြောင့်မြေရေရှမ်းပြီးတော့ရေလွှမ်းမှုတွေအန္တရာယ်ရင်ဆိုင်ရတဲ့အတွက်လူတွေဘေးလွတ်ရာပြောင်းရွှေ့ဖို့အမိန့်ထုတ်ပြန်ထားတာပါမိုးတဲတဲထန်ထန်ရွာတဲ့အပြင်လေပြင်းတွေတိုက်တာကြောင့်လည်းအပြည့်အစည်းတွေဖြစ်ရတာဖြစ်တယ်လို့မိုးလေဝသနဲ့ဇလားဘီရာဌာနအကြီးတန်းသုတေသီ Jonathan Howe က ABC သတင်းဌာနကိုပြောပါတယ်တချို့နေရာတွေမှာမိုးရေချိန်9.6လက်မအထိရွာမယ်လို့ကမန်ထားပါတယ်တို့ရရှင်များရှင်တင်းငွေနေညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုနားဆင်လို့ပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင
်နိုင်ငံတော်ကဆရာနာသိမှုစန့်ကျင်ဆန္ဒပြပွဲတွေကိုလုံခြုံရေးဘက်ကဒီနေ့မှအကြမ်းဖက်ဖြိုခွဲခဲ့တာကြောင့်မိုးရွာမြို့မှာဆန္ဒပြတဲ့သူတယောက်သေဆုံးသွားခဲ့ပါတယ်ဒါပြင်မန္တလေးမြို့မှာလည်းဆန္ဒပြတဲ့သူတွေကိုပြစ်ခတ်နှိမ်နှင်းလာကြောင်းအတော်များများထိခိုက်ဒဏ်ရာရခဲ့ကြပါတယ်။ဒီအကြောင်းပြည်စုံကိုကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ဒီတော့နာသိမှုကိုစန့်ကျင်ပြီးဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြပွဲတွေနိုင်ငံတော်ကမြို့တွေမှာဒီနေ့မှလည်းဆက်လက်ဖြစ်ပွားခဲ့ပါတယ်။ဒါကြိုင်တိုင်းမော်ရွာမြို့မှာတော့ဒီနေ့မနေ့ပိုင်းကငင်းညမ်းစွာဆန္ဒပြတဲ့သူတွေကိုစစ်တပ်နဲ့ရဲကပြစ်ခတ်နေနေတာကြောင့်ဆန္ဒပြတဲ့သူတယောက်ဦးကောင်းထိမှန်တေဆုံးသွားခဲ့ပြီးတော့၃ယောက်နဲ့ရသွားခဲ့တယ်လို့မော်ရွာမြို့ကတူက VOE ကိုပြောပါတယ
်ထွက်တဲ့အခါမှာဟိုဂျက်ပွတ်တပိတ်ချက်ကြောင်တစ်ခုနဲ့ဟိုအောင်တကြီးလမ်းဖြစ်ကြောင်နဲ့ပေါ့နော်ထွက်လာတဲ့ဟိုဖေရှားရှဲလဲနေတဲ့ဟိုစစ်အုပ်စုနဲ့တွေ့တော့ကြတော့အာကစ်တာတွေခတ်တာတွေဖြစ်သွားတယ်ပေါ့နော်လေးယောက်ထိရေပေါ့အဲကျန်နေ၃ယောက်ကတော့မစိုးရင်အောင်တယောက်ကတော့ high shot ထိတော့တော့ဆုံးသွားတယ်ဆုံးတဲ့သူကတော့ပုံမင်းမင်းဆုံးပေါ့နော
်မိုးရွာမျိုးကဒီနေ့ပင်မတပိတ်စစ်ကြောင်းမှာဆန္ဒပြတဲ့သူထောင်နဲ့ချီပါဝင်ခဲ့ကြပြီးတော့ရက်ွက်လိုက်ဆန္ဒပြတာတွေလည်းရှိခဲ့ကြပါတယ်ဒါပြင်အခုညနေ3နာရီလောက်မှလည်းနန္ဒဝန်ရဲစခန်းမှာရက်ွက်နေပြည်သူတွေနဲ့လုံခြုံရေးတွေပြည်ပခဖြစ်ပွားခဲ့ပြီးဒါကိုပြစ်ခတ်နေနေခဲ့တဲ့အတွက်ထိခိုက်ဒဏ်ရာရတာတွေရှိတယ်လို့လည်းဆိုပါတယ
်အခုပြီးခဲ့တဲ့ဟို3နာရီပတ်ဝန်းကျင်မှာပဲနန္ဒဝန်ရဲစခန်းမှာလည်းပြည်ပခတွေဖြစ်တယ်ပေါ့နော်အဲ့မှာတက်ဆွဲထားတဲ့အဖွဲ့တွေနဲ့ဒီကြည်သူတွေနဲ့ပေါ့အဲ့လိုဖြစ်တဲ့အခါမှာအဲ့တပိတ်ချက်ကြောင်းမဟုတ်ဘူးပေါ့နော်တခြားတိတန့်နဲ့ဒီတိုင်းနဲ့ဖြစ်ကြတဲ့အခါမှာလည်းပြစ်လို့မို့4ယောက်ထိကြတယ်4ယောက်ထိကြတာကတော့ဟိုချက်ထိတာတော့၃ယောက်လောက်ပေါ့။ဒိုက်ထိတာတော့၁ယောက်ထိတယ်။ညချက်ထိရလားတကယ်ဟိုပေါ့။ဒိုက်ရိုက်ထိရလားဆိုတော့ဒီကြတာမပြောနိုင်ဘူးပေါ့။ဟိုသူကတော့နည်းနည်းလေးစိုးရင်ရတယ်ပေါ့နော်။တန်တဲ့သူတွေကတော့ဟိုတန်ရမစိုးရင်ရဘူ
း။မန္တလေးမြို့မှာဆိုရင်လည်းဒီနေ့မနက်နေမထွက်ခင်အစောပိုင်းကစပြီးတော့အာယုံဦးတပိတ်လူမဲတပိတ်စတာတွေကိုဆင်နွှဲခဲ့ကြပါတယ်။စေပညာမိသားစုကမနက်9နာရီခွဲမှာအာယုံဦးတပိတ်ကိုစတင်ဆင်နွှဲခဲ့ပြီးတော့မန္တလေးအင်ဂျင်နီယာအဖွဲ့အပါအဝင်တခြားတပိတ်စစ်ကြောင်းတွေကလည်းသက်ဆိုင်ရာအဖွဲ့လိုက်စူဝေးဆန္ဒပြခဲ့ကြပါတယ်နေ့လယ်ပိုင်းမှာတော့မန္တလေးမြို့တစ်အောင်ပင်လယ်နဲ့မနောဟရီဘတ်တွေမှာစစ်တပ်နဲ့ရဲတပ်ဖွဲ့တွေကပြစ်ခတ်နေနေတာကြောင့်၄ယောက်ထပ်မင်း 1/11 လမ်းမောင်းတွေမှာတနက်ကြီးစံထိမှန်ပြီးတော့ဒဏ်ရာရတာတွေရှိခဲ့တယ်လို့မန္တလေးမြို့ကတူကပြောပါတယ
်ဒါရဲဟာကလည်းကျွန်တော်တို့အောင်ပင်လယ်ကိုဟိုနှစ်ဖက်ညှက်ပြီးလာရတယ်အဲ့မှာဒီလိုနဲ့ခိုက်တိုက်တွေ့တဲ့ပုံစံမျိုးဖြစ်တော့စစ်တပ်ခတ်တိုက်ရှိတယ်အဲ့ရကျွန်တော်ဒီကြေးပြရတာ၄ယောက်အရပါတယ်ဖမ်းတော့တာကဖမ်းပြီးတော့တာက15ယောက်လောက်ဖမ်းပြီးတော့ကျွန်တော်တို့ရောတဲ့ပြရတာရအလေးနိုင်တော့မနော်ရီဘက်ကိုတက်လာတယ်မနော်ရီမှာပြစ်တယ်ပြစ်တဲ့ကြီးကတော့အကိုကြီးရာဘာကြီးလည်းပါရင်ကြီးစစ်လည်းပါရကျွန်တော်ရှိကိုကြီးစစ်100လောက်ဖြတ်သွားတယ်59လမ်းလေးဆိုက်ကဖြတ်မောင်းတယ်သူတို့58လမ်းမှာရှိတယ်လမ်းတိုင်းလမ်းရောက်လိုက်မောင်းတယ်အဲ့ဒါတနက်နဲ့ဆန်းပြစ်တယ်ကြီးစစ်နဲ့ခိတာမခိဘူးခင်ဗျကျွန်တော်ကိုယ်တိုင်အဲ့ဖိတ်ခါလား
အခုနောက်ဆုံးရတဲ့သတင်းတွေရတော့လုံခြုံရေးဘက်ကအကြမ်းဖက်ဖြိုခွဲတာကြောင့်အောင်ပင်လဲမှာ6ရောက်ထပ်မနေထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။အဲ့
တော့ဇန်ငင်းသူဇန်ငင်းသားတွေနဲ့ကျွန်တော်တို့သောသမကပါရှိတဲ့ရှားနာတွေပြည်သူတွေအလုံးကိုဝင်းရံပေး
ပါ။ရန်ကုန်မှာဆိုရင်လည်းရန်ကင်းတောင်မွေစမ်းကြောင်းလိုင်းအင်းစိန်ဆောက်တဲ့မြို့နယ်တွေမှာရက်ကွက်လိုက်ဆန္ဒပြတာတွေဂျူသားဂျူသားရှိခဲ့ပါတယ်။အမျိုးနယ်16ရပ်ကွက်မှာဆိုရင်တော့လုံခြုံရေးအာဏာပိုင်ဒီဘက်ကလမ်းတွေအတွင်းကိုဝင်ရောက်ပြီးတော့ပစ်ခတ်ခဲ့ပြီးတော့ရပ်ကွက်ကလုံခြုံရေးအတွက်ချထားတဲ့အကာအရန်အတားအဆီးတွေကိုဘူဒိုဇာနဲ့ဖယ်ရှားခဲ့တာတွေကို Facebook လူမှုကွန်ရက်မှာတင်ထားတဲ့ဗီဒီယိုတွေမှာလည်းတွေ့ရပါတယ်။ဖေဖော်ဝါရီတနေ့ကစပြီးတော့နိုင်ငံတော်စစ်အာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကအကြမ်းဖက်နှိမ်နှင်းခဲ့တာကြောင့်တေဆုံးသူဦးရေဟာ240ကျော်သွားခဲ့ပြီဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ
ရှမ်းပြည်နယ်တောင်ပိုင်းနေမြေခံတိုက်ရင်းကအရာရှိနှုတ်ဦးအချားစင်နှုတ်ဦးအပေါင်း၄ဦးတို့ကိုစစ်ပြတ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဖေခုံမြို့နယ်ကရွာသား၄ဦးကိုအရေးယူထားတဲ့ကြောင်းတင်ဆက်ပေးချင်ပါတယ်ကျွန်တော်နိုင်ကွန်းအိမ်ပါအုတ်ချုံမှုကိစ္စဆောင်ရွက်ဖို့မော်တော်ယာဉ်နဲ့လာတဲ့မြန်မာစစ်သားအရာရှိနှုတ်ဦးအပါအဝင်၄ဦးကိုရှမ်းပြည်နယ်တောင်ပိုင်းဖေခုံမြို့နယ်တွင်ဒေသခံရွာသားတွေကနေဖမ်းဆီးလုကြံမှုဖြစ်စဉ်ဖြစ်ပွားခဲ့တယ်လို့သမ္မတဘက်ကနေသတင်းထုတ်ပြန်ထားပါတယ်မလ15ရက်နေ့ကအရဝတ်နဲ့မြန်မာစစ်တပ်က၄ဦးကိုလူတုစုကနေဖယ်ခုံမြို့နယ်လယ်ထွန်းကျေးရွာရှိမြောက်ဘက်တောင်ကုန်းပေါ်ကို၎င်းတို့စီးနင်းလာတဲ့ရင်နဲ့အတူခေါ်ဆောင်သွားကြောင်းမလ19ရက်ကရှာဖွေခဲ့ရမှာ35ပေခန့်နဲ့တ6တွင်ကားတစ်စီးမိလောင်နေကြောင်းသိရှိရသလို၎င်းနေရာတဝိုက်ကိုဆက်လက်ရှာဖွေခဲ့ရမှာချင်းတစ်ချင်းတွင်လက်ပြန်ကြိုးတုပ်လျက်တိတ်ဆုံးနေတဲ့အရဝတ်နဲ့အလောင်းတွေကိုသိရှိရတယ်လို့သမ္မတဘက်ကဆိုပါတယ်အဆိုပါလုတ်ကြံတပြမှုမှာပါဝင်တူးလို့ယုံကြည်ရတဲ့ဖေခုံမြို့နယ်လေသွန်ချေးွာနေဥကေဂေါ်ရီရှိ55နှစ်နဲ့ဥမောင်လာ40နှစ်နဲ့ဖာလိုင်းတောင်ချေချေးွာနေဥမောင်ငိ50နှစ်ဥမောင်ခုံ45နှစ်အပါဝင်ရွာသား၄ဦးကိုစစ်ဆေးပေါ်ထုတ်လျက်ရှိပြီးဥပဒေနဲ့ညီထိရောက်ပြင်းထန်စွာအ мян ဆုံးအရေးယူနိုင်ရေးဆောင်ရွက်နေတယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ယုံကနေသတင်းထုတ်ပြန်ထားပါတယ်အရဝတ်နဲ့လာတဲ့တမတော်သားတွေကိုဖေကုံမြို့နယ်ဒေသခံရွာသားတို့ကဖမ်းဆီးခဲ့ကြောင်းကိုတော့ဒေသခံတူကပြောပါတယ်
။အဲ့ဒါအရင်ကတည်းကရာသီမဖမ်းတော့တယ်နဲ့သူကဆိုင်ထဲမှာဒီရဝင်ဝင်ချင်းနဲ့စစ်တမ်းလုံးကြော်ကြီးကတိတော့ခါတန်းချပြလိုက်တော့စစ်တမ်းချပြလိုက်ရင်ဆွေးဟန်နေဖြစ်တော့
ဒါပေမဲ့သိုးသက်သောကရင်ပြည်သူအင်အားစု BKPF သတင်းနဲ့ပြန်ကြားရေးဗျူရိုကတော့မြန်မာစစ်တပ်က၄ဦးဟာကျေးရွာတွင်မူယူရန်ကားပြီးအရက်တောက်လွန်လို့မူပြဲ၄နှစ်နှင့်တန်ရင်နီနာကမူပြဲရေလောင်ကန်တဲ့ရေနှစ်သိဆုံးတာဖြစ်ပြီးဒေသခံတွေဖမ်းဆီးတပ်ဖြတ်ကြောင်းအကြောင်းပြချက်နဲ့အဲ့ဒီဒေသမှာတပ်ဆွဲတာလူဖမ်းဆီးတာဖြစ်တာလို့ဒီကနေ့မှထုတ်ပြန်ထားပါတယ်တမရဘက်ကရွာသား၄ဦးဖမ်းဆီးစားကြောင်းကြားပြည်နယ်ခြေဆိုင်လယ်နီးပညာဖောက်ကူပြုတ်ဖွဲ့တာဝန်ရှိသူကိုကျော်ထင်အောင်ကအတည်ပြုပြောပါရယ
်တော်များများတော့ပြန်လွတ်လာပြီးတော့မှကြေးရွာလူကြီးဟောင်းတူနဲ့ကနေတုံးဦးအထိဖြစ်နိုင်တယ်ပေါ့နော်အားလုံးပေါင်း၄ဦးကျန်သေးတယ်ဆိုတော့ရှိနေရှိပါတယ်ခင်ဗျ
မြန်မာစစ်တပ်က၄ဦးပျောက်ဆုံးမှုကိုအကြောင်းပြုပြီးမြန်မာစစ်တပ်စစ်ကြောင်းကနေမလ18ရက်နေ့မှာဖေခုံမြို့နယ်မိုးပြင်းမြို့ကဆောင်ကန်းကျေးရွာလဲထွန်ရွာနဲ့ပေါ်ရီတောင်ကျေးရွာတွေကိုစစ်တပ်ရဲလုံရင်နဲ့ရောက်ရှိလာခဲ့ရမှာရွာသားတွေသားစည်းဆန္ဒပေါ်ထုတ်ခဲ့လို့တပိတ်ဖြိုခွင်းမှုဖြစ်ပွားခဲ့ပါတယ်။ဒီဖြစ်စဉ်မှာကြားဝင်ညှိနှိုင်းပေးတဲ့တပိတ်ကောင်းဆောင်ခွန်မျိုးလိုင်ဝင်းနဲ့ရွာသား30ကျော်ကိုမြန်မာစစ်တပ်ကနေဖမ်းဆီးသွားခဲ့ပါတယ်။ဒီအခြေအနေကိုကုတိုင်ဖန်ခံရသူကိုခွန်မျိုးလှိုင်ဝင်းကအခုလိုပြောပါတယ
်စစ်တပ်တွေကရထဲအလုံးကြီးနဲ့ဝင်လာတယ်သူတို့လူအသက်ခံရပါတယ်ဒီကြမ်းမှာဒင်းတိတရပါပဲဆိုပြီးတော့လာရချက်ပြီးတော့ရတီရတိုင်းနဲ့စစ်တပ်နဲ့ထိတိုက်တွေ့တယ်တစ်ခါတော့စစ်တပ်ကြီးပြန်လာတော့ဒုတိယတင်လာချိန်မှာသူကဘာကြည့်လို့မြေပေါ်ချီစင်းနဲ့ပြည်ဖြူခွဲရပါရတယ်မှာတပ်ဆက်ထားပ
ါစေအနာရှင်စန့်ကျင်ရေးတပိတ်မောက်ဇန္နပြတာရက်ရှိလာသလိုလုံခြုံရေးအဖွဲ့တွေရဲ့သပိတ်ဖြိုခွင်းမှုကလည်းအချိန်ပြင်းလာတာကြောင့်တေဆုံးတန်ရရရှိမှုတွေကလည်းများပြားလာနေပြီးတချို့ဒေသတွေမှာဇန္နပြသူတွေကနေလုံခြုံရေးတပ်ဖွဲ့ဝင်တွေကိုရတဲ့နီလန်းနဲ့တုတ်ပြန်မှုတွေကလည်းရှိလာနေပါတယ်ခင်ဗျာ
ဒီ
လက်သမဂ္ဂလူမျိုးရေးကောင်စီကမြန်မာနိုင်ငံအတွက်ထိထိရောက်ဆောင်ရွက်တာမရှိသေးလို့ထိတ်လန့်စရာအခြေအနေတွေရောက်ခဲ့တယ်လို့မြန်မာနိုင်ငံကလူမှုအခြေပြုအဖွဲ့900နီးပါးကပြောပါတယ်။ဒီလောက်ရတဲ့အတွက် ICC တရားရုံးကိုလည်းတင်ပြဖို့တောင်းဆိုပါတယ်။လူခွင့်လှုပ်ရှားသူမဝဝေနုကိုမဆုမြတ်မုံကမေးမြန်းထားတာကိုဒီပတ်မြမအရေးစီစဉ်မှတက်ဆက်လိုက်ရပါတယ
်။မင်္ဂလာပါမဝေနုရှင်ပြည်ဝေးမြမဝိုင်းစီစဉ်ကနေကြိုဆိုပါတယ်ရှင်
။မင်္ဂလာပါမ
ဟုတ် so အခုဒီမောင်ဝင်းတို့ရဲ့လူလူအခြေပြုအဖွဲ900နီးပါးပေါ့နော်488ဖွဲ့ရနေပြီးတော့မှကြီးညာချက်ထုတ်ပြီးတော့ဒီမြန်မာနိုင်ငံမှာဆက်အနာတင်ထားတဲ့သူတွေရဲ့ဒီလူမဆန်တဲ့လုပ်ရက်တွေကိုရပ်သွားအောင်လို့တောင်းဆိုရဲအဲ့ဒီထဲမှာဘာပါလဲဆိုတော့ဒီကုလသမဂ္ဂလုံခြုံရေးကောင်စီကနေပြီးတော့မှဒီမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုလေ့လာဆောင်ကြည့်ဖို့နဲ့ဂျာဝင်ဖြည့်ရှင်းပေးဖို့အတွက်အထူးအဖွဲ့ကိုအများဆုံးဆင်လွှတ်ပါဆိုပြီးတော့မှတောင်းဆိုထားတာပါပါတယ်ရှင်ဆိုတော့ဘယ်လိုမျိုးဒီအဖွဲ့ကိုပေါ့နော်တို့သွားစီချင်းပြီးတော့မှဘယ်လိုမျိုးလေးလာဆောင်ကြည့်မှုတွေကိုလုပ်စီချင်တာလဲဆိုတာအရင်ဆုံးသိပါရစေရှင်
။ဟုတ်ကဲ့ပါအမအာကျွန်တော်တို့ဒီလူမှုဖွဲ့စည်းရေးရနေပြီးတော့ပေါ့နော်။ဒီအရင်တုန်းကလည်းဒီ February လတုန်းကလည်းကျွန်တော်တို့ဒီကုလသမဂ္ဂလုံခြုံရေးကောင်စီကိုဟိုစာရီပိတ်ပို့ခဲ့ပါတယ်။တိုးပေမဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကနေပြီးတော့အာကျွန်တော်တို့ဆုံးဖြတ်ချက်ထွက်လာတာမျိုးမဟုတ်ဘဲနဲ့ထုတ်ပြန်ချက်ထွက်လာတာမျိုးတွေထွက်လာခဲ့ပါတယ်။ထုတ်ပြန်ချက်ကအတိုင်းအတာတစ်ခုထိကျွန်တော်တို့ထိရောက်တဲ့နောက်ပြီးတော့ပြင်းထန်တဲ့ဆိုပေမဲ့လည်းထိရောက်တဲ့အရေးယူဆောင်ရွက်မှုတွေမပါဝင်လာဘူးပေါ့နော်အဲ့လိုထိရောက်တဲ့အရေးယူဆောင်ရွက်မှုဖြစ်လာဖို့ဆိုလို့ရှိရင်ကျွန်တော်တို့ကကုလသမဂ္ဂလုံခြုံရေးကောင်စီမှာဒီဆုံးဖြတ်ချက် resolution ဆိုတဲ့ဟာတွေထုတ်ရတာဖြစ်ပါတယ်ဆိုတော့ဒါတွေဖြစ်လာဖို့အတွက်အခုတခါကျွန်တော်တို့ထပ်ပြီးတော့ဒီလို statement ထုတ်ပြီးတော့ကျွန်တော်တို့ကြေညာချက်လိုဟာထုတ်ပြီးတော့ထပ်မံပြီးတော့တောင်းဆိုတဲ့သဘောမျိုးဖြစ်ပါတယ်အဲ့ဒီမှာမှအမပြောသလိုပဲဟုတ်ပါတယ်ကျမတို့ဒီလုံခြုံရေးကောင်စီကနေပြီးတော့မှပေါ့နော်မြန်မာပြည်မှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေအထူးသဖြင့်ဒီလိုမျိုးကျမတို့တပ်ဖြတ်မှုတွေမတရားဖမ်းဆီးမှုတွေညှဉ်းပန်းနှိပ်စက်မှုတွေအပြစ်မဲ့တဲ့ပြည်သူတွေကိုဒီလိုညှဉ်းပန်းနှိပ်စက်မှုတွေကိုကျမတို့လေ့လာဆောင်ကြည့်ဖို့နဲ့အဲကျမတို့ဒီနိုင်ငံရေးပြဿနာတွေကိုကျောင်းဝင်ညှိနှိုင်းစစ်ဆက်ပေးဖို့ဟိုကျမတို့အဖွဲ့အစည်းကိုယ်စားလှယ်အဖွဲ့ကိုလည်းကျမတို့တောင်းဆိုထားတာဖြစ်ပါတယ်တော့အဲ့ဒါကတော့လောလောဆယ်တောင်းဆိုနေတာပေါ့နော်
ဟုတ်ဒီလုံခြုံရေးကောင်စီကပေါ့နော်ဟိုသူ့ရဲ့ဒီတုံ့ပြန်မှုကမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့တုံ့ပြန်မှုကလက်တွေ့ထိထိရောက်ရောက်မရှိသေးတဲ့အတွက်ကြောင့်မို့လို့အခုမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကပို့ပြီးတော့ဆိုးနေတယ်ဆိုပြီးတော့မဝေနူတို့ရဲ့ထုတ်ပြန်ချက်ထဲမှာလည်းရေးထားပါတယ်ဆိုတော့အခုတစ်ခေါက်တောင်းဆိုတဲ့မဝေနူတို့တောင်းဆိုနေတယ်လို့မျိုးပေါ့သူတို့ဘက်ကတုံ့ပြန်မယ်လို့မျှော်လင့်လာရှင်ဘာဖြစ်လို့အထူးသဖြင့်ဒီလုံခြုံရေးကောင်စီအမြဲတမ်းဖွဲ့ဝင်နေမှာဆိုရင်ဒီတရုတ်နိုင်ငံနဲ့ရုရှားနိုင်ငံကပါနေတယ်ဆိုတော့လေအဲ့ဒီဒီတောင်းကိုဘက်ကဖြစ်စေခြင်းတလို့တောင်းဆိုမှုတွေကိုဖြစ်လာနိုင်ဖို့အတွက်ကရောလွယ်နိုင်ပါမလားရှင်
ပြောမယ်ဆိုလို့ရှင်ဒီနိုင်ငံတစ်ခုရဲ့နိုင်ငံရေးအခြေအနေတွေမှာလူဆုံးဖြတ်ချက်တစ်ခုကုလသမဂ္ဂနေထွက်လာဖို့ဆိုတာမလွယ်ကူပါဘူးမလွယ်ကူပါဘူးဒါမြန်မာပြည်အရေးကိစ္စမှာမှမဟုတ်ဘူးဘယ်အရေးကိစ္စမှာမှမလွယ်ကူပါဘူးဆိုတော့မြန်မာပြည်အရေးမှာဆိုလို့ရှင်လေခုနလိုတရုတ်တို့ရုရှားတို့ကနေပြီးတော့မြန်မာအစိုးရတွေဘက်ကဒါမှမဟုတ်စစ်တပ်ဘက်ကနေပြီးတော့သူတို့ကာကွယ်ပေးလေးရှိရပေါ့နော်တော့ဗိမဲ့ကျမတို့ကဒီကုလသမဂ္ဂရဲ့ဒီလုံခြုံရေးကောင်စီကုလသမဂ္ဂရဲ့ဖွဲ့စည်းပုံလုံခြုံရေးကောင်စီရဲ့ဖြစ်တည်ပုံအနှစ်သာရတွေကိုပြန်ကြည့်မယ်ဆိုလို့ရှိရင်ဒီလုံခြုံရေးကောင်စီအနေနဲ့လေးစားလိုက်နိုင်ရမယ့်သူတို့ရဲ့တာဝန်နဲ့ဝတ္တရားတွေရှိပါတယ်အဲ့ဒီတာဝန်နဲ့ဝတ္တရားတွေအရကျမတို့ကဒီအချက်လက်တွေကိုတောင်းဆိုနေတာဖြစ်ပါတယ်ဒီလိုကိစ္စရက်တွေဟာကျမတို့မလွယ်ကူပါဘူးကြံ့ကြာတတ်ပါတယ်တော့ဗိမဲ့ကျမတို့ဟိုပြည်သူတွေအနေနဲ့ကလုပ်ဖို့တာဝန်ရှိရဲ့လို့ကျမတို့ရတင်ရထိုက်တဲ့ဟိုကာကွယ်မှုလုံခြုံမှုပေးဖို့တောင်းဆိုခွင့်ကိုကျမတို့ကတောင်းဆိုဖို့ရှိရဲ့အဲ့တော့အခါကျတော့တဖြည်းဖြည်းချင်းကျမတို့ကတွန်းတွားရမှာဖြစ်တယ်ဒါပေမဲ့လုံးဝမဖြစ်လာနိုင်ဘူးတော့မဟုတ်ပါဘူးလက်တွေ့မှာဖြစ်လာနိုင်တဲ့အနေအထားတွေလည်းအများကြီးရှိပါတယ်ဘာဖြစ်လို့လဲဆိုတော့စစ်အုပ်စုအနေနဲ့နှစ်ပေါင်းမြောက်များစွာပြည်သူတွေကိုပြည်သူတွေအပေါ်မှာကျူးလွန်ထားတဲ့ပြစ်မှုတွေကအများကြီးဖြစ်ပါတယ်ကုလသမဂ္ဂကိုနှိုက်ကိုကတနည်းကြကြမှတ်တမ်းတင်ထားတဲ့မှတ်တမ်းတွေ fact finding mission ကနေပြုစုထားတဲ့ဒီကျမတို့ဒီမှတ်တမ်းတွေရတော့လကောင်းသူတို့ရဲ့ကျူးလွန်မှုတွေကအမတန်ကြီးမားပါတယ်အတွေ့အကြုံမို့လို့အခုထက်ထပ်ပြီးကျူးလွန်လာတဲ့ကျူးလွန်မှုတွေနဲ့ပေါင်းဆက်လာပြီးဆိုလို့ရှိရင်ကျမတို့ကုလသမဂ္ဂအနေနဲ့ညှင်းပယ်လို့မရပြစ်ပယ်ထားလို့မြန်မာပြည်ရဲ့အရေးကိုပြစ်ပယ်ထားလို့မရတဲ့အနေအထားကိုကြောက်သွားပြီးရောကျမတို့ဟိုတုံ့ပြန်ရမှာဖြစ်ပါတယ်အခါကျရင်တော့နောက်ဆုံးကျမတို့တွင်းနဲ့တစ်ချိန်ကြရင်တော့ရုရှားရောတရုတ်ကလက်ခံလာရမှာဖြစ်ပါတယ်
နောက်ဒီမောင်ဝင်တို့တို့တောင်းဆိုရဲတောင်းဆိုကြတယ်မှာနောက်တစ်ချက်ပါတာကဒီစစ်ရနာတိမ့်ထားတဲ့ရဲ့လောက်ရပေါ့နော်သူတို့ရဲ့လောက်ရကို ICC ဒီနိုင်ငံတကာရာဇဝတ်တရားရုံးအထီကိုတင်ပေးပါဆိုပြီးတော့မှာတောင်းဆိုတာလည်းပါပါတယ်ဆိုတော့အဲ့ဒါကရောတကယ်လက်တွေ့ဖြစ်လာဖို့ကလွယ်နိုင်မှာမလားရှင
်ကုလသမဂ္ဂလုံခြုံရေးကောင်စီကိုတောင်းဆိုရဲတောင်းဆိုချက်တွေဟာဖြစ်လာဖို့ကမလွယ်ကူပါဘူး။ဘာကြောင့်လဲဆိုတော့အဲ့လိုဖြစ်လာဖို့အဆင့်အများကြီးရှိရဲသူတို့အရင်ဆုံးအစည်းအဝေးတွေလုပ်ရမယ်အစည်းအဝေးလုပ်ပြီးလို့ရှိရင်ခုနဆုံးဖြတ်ချက်တွေရေးရမယ်ဆုံးဖြတ်ချက်တွေအကုန်လုံးသဘောတူမှဓာတ်မျိုးတွေဖြစ်လာပါဖြစ်ပါတယ်။ခုန ICC ကို refer လုပ်တယ် ICC ကိုမြန်မာပြည်အခြေအနေကိုဟိုကျမတို့ဟိုပို့တယ်ဆိုတဲ့ဟာကလည်းမလွယ်ကူပါဘူး။တို့ပေမဲ့ကျမတို့ဖြစ်လာနိုင်တဲ့အနေအထားရှိပါတယ်မလွယ်ကူပေမဲ့ဖြစ်လာဖို့လိုအပ်ပါတယ်ဖြစ်လာနိုင်တဲ့အနေအထားတွေလည်းကျမတို့ရှိပါတယ်။ဘာကြောင့်လဲဆိုတော့ဆက်စွမ်းနာကပြောခဲ့သလိုမျိုးဒီစစ်တပ်ကနေပြီးတော့အပြစ်မဲ့တဲ့ပြည်သူတွေအပေါ်မှာလူနည်းစုတွေအပေါ်မှာလူမျိုးစုတွေအပေါ်မှာကျူးလွန်ထားတဲ့ပြင်ပူတွေဟာဒါနိုင်ငံတကာရာဇဝတ်မှုတွေဖြစ်ပါတယ်။အခုဆက်လက်ပြီးတော့ကျူးလွန်နေတဲ့ပြင်ပူတွေဟာဆိုလို့ရှိရင်လည်းနိုင်ငံတကာရာဇဝတ်မှုတွေဖြစ်ပါတယ်။အခုဆိုလို့ရှိရင်ဒါဒီလူခွင့်ရေးအဖွဲ့အစည်းတွေနဲ့ကုလသမဂ္ဂဒီလူခွင့်ရေးဆိုင်ရာကိုယ်စားလှယ်ကအစနေပြီးတော့ဒီမှာလက်ရှိဖြစ်ပေါ်နေတဲ့ဒီရာဇဝတ်မှုတွေဟာဆိုလို့ရှိလို့ရှင်ဒါလူသားမျိုးနွယ်စုအပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုဖြစ်တယ်ဆိုပြီးတော့ဒါပြောနေကြပြီဖြစ်တယ်ပေါ့နော်ဒါတွေကိုဒါနိုင်ငံတကာအနေနဲ့စုံစမ်းစစ်ဆေးပြီးတော့အရေးယူဖို့လိုတယ်လို့ပြောနေကြပြီပေါ့ဆိုတော့ကျွန်တော်တို့ကဒီလိုရာဇဝတ်မှုတွေဖြစ်လာပြီဆိုလို့ရှိရင်ကုလသမဂ္ဂလုံခြုံရေးကောင်စီကနေပြီးတော့တာဝန်ယူပြီးတော့ဖြည့်ရှင်းပေးရတယ်။ဒါအဆုံးတက်ပေးရတယ်။တာဝန်ယူမှုတာဝန်ခံမှုတွေကိုရှိအောင်လုပ်ပေးရတယ်ကျူးလွန်သူတွေအပေါ်ပါ။ဆိုတော့ဒါတို့ရဲ့တာဝန်ဖြစ်တယ်။အဲ့တော့တို့ရဲ့တာဝန်ကိုတို့ကအကောင့်ထဲပို့ဖို့နှောက်နေတဲ့အတွက်ကြောင့်မို့လို့ကျမတို့ကတိုက်တွန်းရတာဖြစ်တယ်။နောက်တစ်ချက်ကဒီညမှာကျမတို့စဉ်းစားရမှာက ICC ဒါနိုင်ငံတကာရာဇဝတ်ခုံရုံးကနေပြီးတော့လေမြန်မာပြည်နဲ့ပတ်သက်ပြီးတော့မြန်မာပြည်အပေါ်မှာစုံစမ်းစစ်ဆေးရေးမှုကိုသူတို့မြန်မာစစ်တပ်ရဲ့ကျူးလွန်မှုတွေကိုစုံစမ်းစစ်ဆေးမှုကိုစတင်နေပြီဖြစ်တယ်ပေါ့နော်ဒီရိုဟင်ဂျာတွေကိုဒီအတင်းအဓမ္မနှင်ထုတ်တဲ့အတိုင်းပြည်ကနေနှင်ထုတ်တဲ့ကိစ္စရက်ကိုဒါလူသားမျိုးနွယ်စုအပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုအနေနဲ့ ICC ကနေပြီးတော့သူ့အစီအမံနဲ့သူစုံစမ်းစစ်ဆေးမှုတွေကျူးလွန်နေတာရှိပါတယ်အဲ့ခါကျတော့ဒီကုလသမဂ္ဂအနေနဲ့အခုကျမတို့ရဲ့တောင်းဆိုချက်တွေနဲ့ထပ်သွင်းစဉ်းစားပြီးတော့လက်ရှိစုံစမ်းစစ်ဆေးနေတဲ့ process မှာဖြစ်စဉ်မှာထပ်သွင်းပြီးတော့ဒီမြန်မာပြည်အရေးကို refer လုပ်တယ်ဆိုလို့ရှင်တော့ဒါကျမတို့အကျင့်ပြင်းပြက်ဟိုစုံစမ်းစစ်ဆေးပြီးတော့ကျူးလွန်တဲ့လူတွေကိုအပြစ်အရေးယူလို့ရမှာဖြစ်ပါတယ်ဆိုလိုချင်တာကဒီမှာလက်ရှိရှိနေပြီးတဲ့ process ရှိရဲနောက်ပြီးတော့ကျမတို့ ICJ မှာလည်းဒီ genocide ကျူးလွန်ထားတဲ့ဆိုတော့ဒီအမှုဖြစ်စဉ်ရှိရဲဆိုတော့ဒီလိုအခြေခံအကြောင်းရင်းတွေရှိနေပြီးသားဖြစ်တဲ့အတွက်ကြောင့်မို့လို့ကျမတို့ဒီဘက်ကဒီကုလသမဂ္ဂလုံခြုံရေးကောင်စီကို ICC ကိုပို့ဖို့အတွက်တွန်းအားပေးတယ်ဆိုလို့ရှင်ဒါဖြစ်လာနိုင်စရာအလားလားရှိရဲကျမတို့ဖြစ်လာနိုင်ခြေရှိရဲကျူးလွန်မှုတွေကလည်းရှိနေတာ哦ဆိုတော့ကျမတို့အဲ့လိုမြင်နေဒါကြောင့်မို့လို့လိုလဲလိုအပ်တယ်ဒါကြောင့်မို့လို့ကျမတို့ကဒါတောင်းဆိုရတာဖြစ်တယ်ပေါ့နော်
နောက်တကယ်လို့ပေါ့နော်ဒီကုလသမဂ္ဂလုံခြုံရေးကောင်စီကနေပြီးတော့ဒီမတ်ဝင်းတို့တောင်းဆိုထားတဲ့တောင်းဆိုချက်တွေအတိုင်းလုံးမပေးဘူးဆိုရင်ဒီကုလသမဂ္ဂဗတိဒိန်ညင်အရာဒီအထွေထွေညီလာခံကနေပြီးတော့ဆုံးဖြတ်ပြီးတော့လုပ်ပေးပါဆိုပြီးပြောထားတာလည်းပါပါတယ်ဆိုတော့အဲ့ဒါကဒီပြည်သူအများပေါ့နော်ဒီမျှော်လင့်နေကြတဲ့ R2B ကိစ္စလို့ထင်ပါတယ်အဲ့ဒါဟုတ်ပါလားရှင့
် ဟုတ်ကဲ့ပါမဒီအထွေထွေညီလာခံကနေပြီးတော့လေကုလသမဂ္ဂလုံခြုံရေးကောင်စီကိုကျမတို့တိုက်တွန်းလို့ရတာရှိပါတယ်ကျတို့အထူးပြည်လို့ပြောတဲ့အခါမှာမြန်မာပြည်မှာအများနားလဲတာကတော့ဒါဒီယူကုလသမဂ္ဂနေပြီးတော့ပေါ့နော်စစ်တပ်ကြီးနိုင်ငံတကာစစ်တပ်ကြီးပို့ပြီးတော့စစ်တိုက်ခိုင်းတယ်ဆိုတဲ့သဘောမျိုးနားလဲထားတယ်လို့ကျွန်တော်ကယူဆပါတယ်တော်တော်များများဆိုတော့အမှန်ကကကျမတို့ဒီဒီ peacekeeping force ပဲဖြစ်ဖြစ်နိုင်ငံတကာစစ်တပ်စီလို့ပြီးတော့ဒါနေထိုင်ထိမ့်သိမ့်နေဆိုတဲ့ဟာကလေဒါအထူးပြည်ရဲ့နောက်ဆုံးအဆင့်ဖြစ်ပါတယ်ဒါကိုကျမတို့ကတည်တည်ချာချာအကြည့်ကြည့်လေးလေးဆွေးနွေးပြီးတော့မှဒါပြောဆိုဆွေးနွေးတောင်းဆိုရမယ့်ကိစ္စရဖြစ်ပါတယ်တို့ပေမဲ့ဒီအထူးပြည်မှာတခြားသော process တွေအများကြီးရှိပါတယ်အဲ့မှာမှခုနကျမတို့ဟိုတတိပေးအေးစောင့်ကြည့်တာနေပြီးတော့မှအရေးယူတဲ့အဆင့်တွေအများကြီးရှိပါတယ်အဲ့ဒီအရေးယူမှုတွေတည်းမှာခုနပြောတဲ့ကျမတို့ဒီစီးပွားရေးပိတ်ဆို့အရေးယူတာအရေးယူတာနေနောက်တစ်ခါလက်နက်ရောင်းဝယ်မှုတွေပိတ်ပင်တာတွေနောက်ခါကျတော့ ကျွန်တော်တို့ဒီ ICC ပို့တာတွေရှိပေါ့နော်ဒါတွေဟာအထူးကြီးရဲ့ process တွေထဲမှာပါဝင်ပြီးသားရင်းယူဆောင်ရွက်မှုတွေထဲမှာပါဝင်ပြီးသားဖြစ်ပါတယ်ဒါ implied ဖြစ်တယ်ပေါ့နော်ကျွန်တော်တို့အထူးတလဲမပြောဘဲနဲ့ဒါတွေဟာပါဝင်ပြီးသားကိစ္စရပ်တွေဖြစ်တယ်ဒါအပြင်အခုနလိုမျိုးဒီကုလသမဂ္ဂလုံခြုံရေးကောင်စီကနေပြီးရောမြန်မာနိုင်ငံအတွက်ကိုအချင်းလေးလေးလာစောင့်ကြည့်ပြီးရောကြာဖြတ်ညီနိုင်ဆွေးနွေးပေးမဲ့အဲကိုယ်စလဲအဖွဲ့ပေါ့နော် body တစ်ခုကိုလုပ်ဖို့ဆိုတဲ့ဟာလဲဒါအထူးပြည် framework ဒီထဲမှာပါဝင်တဲ့ကိစ္စရပ်ဖြစ်ပါတယ်ပြောမယ်ဆိုလို့ရှိရင်ဒါကျွန်တော်တို့တောင်းဆိုနေတာတွေဟာဒါ responsibility to framework ရဲ့အောက်ထဲမှာပါဝင်တဲ့အချက်တွေဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့စစ်တိုက်ဖို့ဟိုခေါ်နေတဲ့ဟာမျိုးတော့ချက်ချင်းလည်းငင်းမဟုတ်သေးပါဘူးဘာဖြစ်လို့လဲဆိုတော့ဒီလိုကိစ္စရပ်ကဆွဆနာကပြောသလိုကျွန်တော်တို့တတိချက်ချာဘက်ပေါင်းစုံနဲ့ဆွေးနွေးပြီးတော့တေချာကျွန်တော်တို့အချင်းတွေတိုင်းတာတစ်ခုထိရောက်တဲ့အခါမှာပြောဆိုဆွေးနွေးရတဲ့ကိစ္စရပ်ဖြစ်တဲ့ပေါ့နော
် So ကုလသမဂ္ဂကသူ့ရဲ့ဒီအဖွဲ့ဝင်နိုင်ငံတွေကိုပေါ့နော်ဒီ R2P နဲ့အကာအကွယ်ပေးဖို့ဆိုရင်ကသူက condition တွေရှိတယ်ပေါ့လေဆိုတော့ condition တွေကဘာလဲဆိုတော့အဲ့ဒီနိုင်ငံမှာဒီလူမျိုးတုံးတက်ဖြတ်မှုတွေဖြစ်နေသလားနောက်ဒီဆက်ရဆွေးမှုကျူးလွန်မှုတွေဖြစ်နေသလားလူမျိုးလူဟိုမျိုးနွယ်စုတွေကိုရှင်းလင်းတုတ်တဲ့မှုတွေဖြစ်နေသလားဒါမှမဟုတ်ရင်ဒီလူသားတို့အပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေဖြစ်နေပြီလားအဲ့တော့အဲ့လိုမျိုးအချက်၄ချက်ဖြစ်ပြီဆိုရင်တော့တို့ကဒီ R2P လုပ်ငန်းစဉ်ကိုစပါရဲဆိုတော့ဒီမြန်မာနိုင်ငံမှာဒီလက်ရှိဆေးရနာတိတ်ထားသူတွေလုပ်နေတဲ့လုပ်ရက်တွေကဒါမျိုးကျူးလွန်တဲ့အခြေအနေတွေကိုရောက်နေပြီဆိုပြီးတော့မှကုလသမဂ္ဂကတရားဝင်ပေါ့နော်ပြောတာမျိုးတွေရောရှိပါပြီလားရှင်
ဟုတ်ပါတယ်ဒီ responsibility to protect the framework ဟာဆိုလို့ရှိရင်ခုနပြောတဲ့ဒီစိုးရွားဆုံးသောနိုင်ငံတကာရာဇဝတ်မှုတွေကိုကျူးလွန်တဲ့ဆိုလို့ရှိရင်ဒါကိုအသုံးပြုလို့ရတာဖြစ်ပါတယ်ဆိုတော့ကုလသမဂ္ဂပြောနေပြီလားပေါ့ရှိနေပြီလို့ကျမတို့စီမှာဒီရာဇဝတ်မှုတွေကျူးလွန်မှုရှိနေပြီလားလို့ပြောနေပြီလားဆိုတော့တိတ်မကြသေးခင်ကပဲလွန်ခဲ့တဲ့2နှစ်3နှစ်ကာလအတွင်းမှာဒီကုလသမဂ္ဂရဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးမရှင်ကနေပြီးတော့စနစ်တကျအသေးစိတ်ပြုစုထားတဲ့အစဉ်ခံစားထွက်ရှိခဲ့တာဖြစ်ပါတယ်အဲ့ဒီအစဉ်ခံစားထဲမှာဆိုလို့ရှိရင်မြန်မာစစ်တပ်ကဒီရိုဟင်ဂျာတွေကိုလူမျိုးတုံးတက်ဖြတ်မှုတွေလုပ်ခဲ့တယ်တခြားလူနည်းစုတိုင်းရင်းသားတွေကိုဒီဆီယာဇွင်းမှုတွေတော့၎င်းဒါမှမဟုတ်ရင်လူသားမျိုးနွယ်စုတွေပေါ်ကျူးလွန်တဲ့ကျူးလွန်မှုရာဇဝတ်မှုတွေကိုတော့၎င်းကျူးလွန်ခဲ့ပါတယ်ဆိုပြီးတော့အသေးစိတ်သူတို့ဖော်ပြခဲ့တာဖြစ်ပါတယ်အဲ့ဒီအစဉ်ခံစားထွက်ရှိပြီးနှစ်နှစ်ကာလမှာအခုကျမတို့ဟိုစစ်အာဏာသိမ်းမှုဖြစ်ပြီးတော့နောက်ထပ်ကျူးလွန်မှုတွေထက်ထက်ဖြစ်လာနေတာဖြစ်ပါတယ်အခုလောလောဆယ်မှာတော့ကျမတို့ဒီစစ်တပ်ကနေပြီးတော့ဒီအရသာပြည်သူတွေဒီငင်းချမ်းစွာဆန္ဒဖော်ထုတ်နေတဲ့ပြည်သူတွေနဲ့နောက်ပြီးတော့ CDM မှာပါဝင်နေတဲ့လူတွေကိုနှိမ်နင်းတာတွေအထူးသဖြင့်ဒီလိုမျိုးတပ်ဖြတ်မှုတွေမတရားဖမ်းဆီးချုပ်နှောင်မှုတွေညှဉ်းပန်းနှိပ်စက်မှုတွေဒါတွေဟာစနစ်တကျနဲ့ကြဲကြဲပြန့်ပြန့်ဖြစ်နေပြီဒါကြောင့်မို့လို့ဒီလိုစနစ်တကျနဲ့ကြဲကြဲပြန့်ပြန့်ဖြစ်တယ်ဆိုလို့ရှိရင်ဒါဟာကျွန်တော်တို့လူသားမျိုးနွယ်စုအပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုလို့သတ်မှတ်လို့ရတာဖြစ်ပါတယ်ဒါကြောင့်မို့လို့လေလူခွင့်ရေးစောင့်ကြည့်လိလာတဲ့အဖွဲ့အစည်းနိုင်ငံတကာအဖွဲ့အစည်းနောက်ပြီးတော့ဥပဒေရေးရာအဖွဲ့အစည်းနဲ့အဖွဲ့တွေအပါအဝင်ကျမတို့ဒီကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်ကပါဒီမြန်မာပြည်မှာလက်ရှိဖြစ်နေတဲ့အနေအထားဟာလူသားမျိုးနွယ်စုတွေအပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေဖြစ်တယ်ဆိုပြီးတော့စတင်ပြောဆိုနေရတယ်ကိုကျမတို့တွေ့ရပါတယ
်ဟုတ်ကဲ့ပါမောင်ဝင်းတို့ရှင်အခုလိုမျိုးအချိန်ပေးပြီးတော့ဖြေတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ပါရှင်ကျေးဇူးပ
ါမင်္ဂလာပါရှင်ဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံသက်ချက်အစီအစဉ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီစစ်ကောင်စီကိုမဟာနာတုံ့ပြန်မှုထိရောက်မှလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဥစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်
ဒီကနေ့မလ၁၈ရက်နေ့ကရန်ကုန်ကပ္ပိုင်ကုန်းမြေကမဟာပါဒနာလှိုင်ကူမှာမြန်မာနိုင်ငံအထမအကြိမ်နိုင်ငံတော်တန်ခါမဟာနာကအဖွဲ့58ပါးစုံကြီးအစည်းအဝေးကျင်းပခဲ့ပါတယ်အစည်းအဝေးမှာစစ်ကောင်စီသာသနာရေးဝန်ကြီးဌာနကသဘောမတူနိုင်တဲ့ငကူအကျိုးညှိနှိုင်းအစည်းအဝေးကလေးကဆရာတော်ကြီးတွေသဘောတူချမှတ်ခဲ့တဲ့အတိုင်းဆုံးဖြတ်ချက်တွေကိုပြန်လည်ချမှတ်ခဲ့တာတွေ့ရပါတယ်ဒါကြောင့်လဲညဘက်စစ်ကောင်စီကအပြည့်အဝထိန်းချုပ်ထားတဲ့မြတ်ဝတီနဲ့မြန်မာရုပ်သံသတင်းတွေမှာမဟာနာဆရာတော်ကြီးတွေရဲ့ဆုံးဖြတ်ချက်တွေကိုထည့်သွင်းဖော်ပြပေးတာမရှိဘဲဥက္ကဋ္ဌမန္တလေးမြို့ဗမောကျောင်းတိုက်ဆရာတော်ရဲ့ဩဝါဒကထာအကျဉ်းချုပ်သာသနာရေးဝန်ကြီးဦးကိုကိုရဲ့ရှောက်ထားချက်အကျဉ်းချုပ်နဲ့အစည်းအဝေးသတင်းအကျဉ်းလောက်ကိုပဲဖော်ပြခဲ့တာတွေ့ရပါတယ်။လက်ရှိဗိုလ်ချုပ်မြို့ကြီးမေအောင်လှိုင်ဦးဆောင်တဲ့ စစ်ကောင်စီရဲ့လုပ်ရက်တွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံမှာတခုတည်းသောဗုဒ္ဓသာသနာနဲ့ပတ်သက်ရင်အမြင့်ဆုံးသောမဟာနာအဖွဲ့ကြီးအနေနဲ့ဘယ်လိုသဘောထားဘယ်လိုဆုံးဖြတ်ချက်ချလိုက်တယ်လဲဆိုတဲ့ကိစ္စဟာနိုင်ငံအတွက်အရေးကြီးမယ်လို့ယူဆနိုင်ပါတယ်။မဟာနာဆရာတော်တွေဘယ်လိုဆုံးဖြတ်ချက်မျိုးတွေချမှတ်လိုက်တယ်လဲ။အဲ့ဒီဆုံးဖြတ်ချက်တွေဟာလက်ရှိနိုင်ငံတွင်ဖြစ်ပေါ်နေတဲ့အရေးခင်းပေါ်ဘယ်လိုအကျိုးသက်ရောက်မှုတွေရှိလာနိုင်မလဲဆိုတာလေ့လာကြည့်ကြရအောင်ပါ။
အခုမဟာနာဆရာတော်ကြီးတွေရဲ့ထုတ်ပြန်ကြေညာချက်ဟာမန္တလေးတိုင်းတန်ခါမဟာနာယကအဖွဲ့ဥက္ကဋ္ဌဆရာတော်ကနေမဟာနာဥက္ကဋ္ဌဗမောဆရာတော်စီမေတ္တာရက်ခံလိမ့်မှုပေးပို့လိုက်တဲ့ထုတ်ပြန်ချက်အပေါ်အခြေခံထားတယ်လို့ဆိုပါတယ်။မဟာနာဆုံးဖြတ်ချက်ထဲမှာလက်ရှိဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်တဲ့တမတော်ကရွေးကောက်ခံအစိုးရအဖွဲ့တမရအပါအဝင်လူပေါင်းများစွာကိုဖမ်းဆီးအာဏာရယူလိုက်ပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့အခြေအနေတွေကိုပြည်သူတွေကိုဆင်းရဲစိတ်ဆင်းရဲဖြစ်စေတဲ့ပြဿနာအဖြစ်ရှုမြင်ပါတယ်။ပြည်သူပြည်သားတက္ကະတက္ကမတွေစိတ်မချမ်းသာရင်ဆရာတော်တန်ဃာတော်တွေဖြစ်တဲ့ဆရာတော်တွေကလည်းမရွှေမလန်းပင်ပန်းဆင်းရဲဖြစ်ကြတယ်လို့ဆိုပါတယ်။အုပ်ချုပ်သူချင်းချင်းမညီမညွတ်ဖြစ်နေကြရင်ကမ္ဘာအလယ်မှာမျက်နှာငယ်ကြရမယ်လို့သတိပေးပြီးလက်ရှိဖြစ်ပေါ်နေတဲ့အကျက်အသေးတွေကိုဖြေရှင်းနိုင်ဖို့အချက်၅ချက်ကိုတောင်းဆိုထားတာတွေ့ရပါတယ်။အဲ့ဒါတွေကတော့ဆန္ဒထုတ်ပေါ်နေတဲ့ပြည်သူတွေကိုအင်အားသုံးဖြေရှင်းနေတာတွေကိုရှောင်ရှားရေးတက်ဆိုင်သူတွေကညွှန်ကြားဖို့ပြည်သူတွေပိုင်ဆိုင်တဲ့စီးစိမ်ဥစ္စာတွေကိုလူရက်ဖြတ်စည်းနေတာတွေမဖြစ်ပေါ်စေရေးကာကွယ်စောင့်ရှောက်ပေးဖို့မျိုးဆက်တဲ့လူငယ်တွေရဲ့ပုံရိပ်ကမ္ဘာအလဲဂုံယူဝင့်ထဲနိုင်အောင်စဉ်းစားပေးဖို့နိုင်ငံနဲ့လူမျိုးကိုးကွယ်တဲ့ဘာသာနဲ့ယဉ်ကျေးမှုတွေရဲ့ပုံရိပ်ကြာစင်းစေမဲ့လူရက်တွေကိုနှစ်ဖက်စလုံးကရှောင်ရှားကြဖို့မေတ္တာတရားလက်ကင်ထားပြီးတွဲဆုံညှိနှိုင်းအပြေရှားခြင်းဖြင့်သာအကျဲ့အတဲရဲ့ထွက်ပေါက်ကိုဥတီကြဖို့ဆိုပြီးဖော်ပြထားပါတယ်
။တစ်ဆက်ထဲမှာပဲမဟာနာအဖွဲ့ကြီးရဲ့လုပ်ငန်းတွေကိုနောင်ကိုဗစ်ကပ်ဘေးကြီးကိုထိန်းချုပ်နိုင်တဲ့အချိန်မြန်မာနိုင်ငံတည်ငြိမ်မှုရရှိပြီးပြည်သူတွေလွတ်လွတ်လပ်လပ်သွားလာရောင်းဝယ်ဖောက်ကားနိုင်တဲ့သင့်တော်တဲ့အချိန်ကာလတစ်ခုထိရပ်ဆိုင်ထားမယ်။အလားတူမြန်မာနိုင်ငံဗုဒ္ဓသာသနာမှာအမြင့်ဆုံးဖြစ်တဲ့တိပိတကရွေးချယ်ရေးစာမှုပွဲတွေအစိုးရဓမ္မစရိယနဲ့ပါဠိပထမပြန်စာမှုပွဲတွေကိုလည်းဆိုင်းငံ့ထားဖို့ဆုံးဖြတ်တာတွေ့ရပါတယ်။ဒီမတိုင်ခင်ရွှေကျင်သာသနာပိုင်အဖွဲ့တည်တကူကမ္ဘာဗုဒ္ဓတက္ကသိုလ်ပရိက္ခတ်နှစ်ပုံအောင်ဆရာတော်များအဖွဲ့မစိုးရင်တိုက်များတောင်ရွှေဝါရုံတန်ခါကွန်ရက်စသဖြင့်တန်ခါအဖွဲ့စည်းတော်တော်များကအလားတူကြေညာချက်တွေထုတ်ပြန်ခဲ့ကြပြီးအခုနောက်ဆုံးမှတန်ခါတွေရဲ့အမြင့်ဆုံးအဖွဲ့စည်းဖြစ်တဲ့မဟာနာကထုတ်ပြန်လာတာပါတန်ခါတွေကိုကိုစားပြုတဲ့အဖွဲ့စည်းအသီးသီးရဲ့ကြေညာချက်တွေကတော့လက်ရှိအာဏာသိမ်းစစ်ကောင်စီအနေနဲ့ပြည်သူတွေကိုတတ်နေဖြတ်နေတာတွေရပ်တန့်ပေးပါပြည်သူတွေပိုင်ဆိုင်တဲ့အိုးအိမ်ပစ္စည်းဥစ္စာတွေကိုဖျက်ဆီးနေတာတွေကိုရပ်တန့်ပေးပါပြဿနာကိုအကြမ်းမဖက်ပဲအင်အားမသုံးပဲဆွေးနွေးညှိနှိုင်းတဲ့နည်းနဲ့ဖြေရှင်းပါဆိုတာတွေပဲဖြစ်ပါတယ်
ဒီကြေညာချက်တွေကိုကြည့်ရင်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ဦးဆောင်တဲ့စစ်ကောင်စီကိုတိုင်းသားပြည်သူလူထုအစိုးရဝန်ထမ်းတွေတွေမကတန်ခါဒုက္ခပါလက်မခံနိုင်ဘူးဆိုတဲ့သဘောတွေ့မြင်ကြရပါတယ်။ဒါပေမဲ့2008ခုနှစ်တုန်းကလိုလမ်းမော်ကိုဆန္ဒပြတန်ခါတော်တွေအလုံးရင်းနဲ့ထွက်လာတာမတွေ့ရသလိုစစ်ကောင်စီပေါ်ပြင်းထန်တဲ့သပိတ်မှောက်ကန်ဆောင်တာမျိုးတွေကိုလည်းမတွေ့မြင်ရသေးပါဘူး။ဒါကလည်းအကြောင်းမျိုးမျိုးရှိနိုင်ပါတယ်။2008ခုနှစ်ရွှေဝါရောင်တန်ခါအရေးခင်ကာလဆိုတာဆရာနာရှင်တွေဖိနှိပ်မှုကြောင့်ပြည်သူတွေပြပြမှောက်ကြောင်းရွံ့နေခြင်းလည်းဖြစ်ပါတယ်။ဒီလိုအချိန်တန်ခါတော်တွေလမ်းပေါ်ထွက်ရင်တိုင်းပြည်အတွက်ကောင်းမွန်တဲ့အကျိုးရလက်ထွက်ပေါ်လာလိမ့်မလားဆိုပြီးတန်ခါအမြောက်အများလမ်းပေါ်ထွက်လာခဲ့ကြတာပဲဖြစ်ပါတယ်။ထွက်ခဲ့တဲ့ပုံစံကလည်းဘလို့နိုင်ငံရေးကြွေးကြော်တန်တစ်ခုတလီမှမအော်ပဲမေတ္တာပို့အမျှပေးဆူတောင်းစာတွေရွတ်ဖတ်ပြီးစီကံရှိရှိလှည့်လည်ကြွားချီတာမျိုးပါ။ဒါပေမဲ့ဒီလိုအခြေအနေမျိုးကိုလည်းဆရာနာရှင်တွေကတီးမခံအကြမ်းဖက်ဖြိုခွဲတာခံခဲ့ကြရပါတယ်။1988ဆရာနာသိမ်းပြီးနောက်ပိုင်းတန်ဃာတော်တွေရဲ့အာဏာသိမ်းစစ်ကောင်းဆောင်တွေကိုတုံ့ပြန်မှုကတစ်မျိုးဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ပြစ်မှားမြောက်တပိတကဆရာတော်ဥတုမင်္ဂလာဦးဆောင်ပြီးစစ်ကောင်းဆောင်အတိုင်းဝိုင်းကိုပတ္တနိကုဇနကံဆောင်တပိတ်မှောက်ပါတယ်။စစ်အရာရှိအတိုင်းဝိုင်းကိုဗုဒ္ဓသာသနာတော်ဆိုင်ရာလုပ်ငန်းတွေဆောင်ရွက်မပေးပါဘူး။နေအိမ်ကိုမကြွတရားဟောမပေးကတ်တဲ့ဆွမစားဆွမခံယဟန်ခံမပေးအစရှိသဖြင့်လုံမပေးပဲတပိတ်မှောက်တာပါအဲ့ဒီလိုလုပ်တဲ့အတွက်ဖုံးတော်ကြီးចောင်းတိုက်အတော်များများကိုစစ်တပ်ကဝင်စီးဖုံးကြီးတွေကိုဖမ်းဆီးလူဝစ်လဲထောင်ချတာလုပ်ခဲ့တယ်လို့ဥဆောင်ဆရာတော်ပြစ်စမမြောက်တိပိတကဆရာတော်ဥတုမင်္ဂလာကိုလည်းဖမ်းဆီးလူဝစ်လဲနှစ်ရှည်ထောင်ချပြီးမြစ်ကြီးနားထောင်ပို့ခဲ့ပါတယ
်အခုဒီချိန်တိုင်းပြည်မှာပြည်သူတွေကိုတပ်ဖြတ်ရိုက်နှက်ဖမ်းဆီးထောင်ချအိုးအိမ်ပစ္စည်းတွေဖျက်ဆီးလူခွေရေချိုးဖောက်လုံနေတဲ့စစ်ကောင်စီကိုတန်ဃာဒုတွေရဲ့တုံ့ပြန်မှုဟာအရင်ချိန်တွေတုန်းကထက်ပိုပြီးညီညွတ်ပိုပြီးစနစ်ကျလာတာတွေ့ရပါတယ်ဒီတုံ့ပြန်မှုကြောင့်လက်ရှိကိစ္စတွေအားလုံးကိုညွှန်ကြားအမိတ်ပေးနေတဲ့ဗကြုံမူကြီးမင်းအောင်လှိုင်ရဲ့လှုပ်ရက်တွေပြောင်းလဲမသွားနိုင်ဘူးဆိုပေမဲ့ပြည်သူလူထုတရက်လုံးဆင်နွှဲနေတဲ့ အာနာရှင်ဆန့်ကျင်ရေးအရေးတော်ပုံကြီးကိုတော့တဒတ်တအားပတ်မိုးကူညီရာရောက်စေမယ်ဖြစ်ကြောင်းပ
ပေးရနေခင်ဝေးရနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေ VOE Facebook စာမျက်နှာမှာလာပြီးရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်ရှင်နောက်ပိုင်းမှာတော့ VOE တိတ်ချစ်တော်ရရှင်တွေကိုမြတ်တာတေးလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဖျော်ပြပေးဦးမှာဖြစ်ပါတယ်နော်ပထမအဦးဆုံးမြန်မာပြည်ကြီးငြိမ်းချမ်းပါစေဆိုပြီးတော့ဆုတောင်းပေးလာတဲ့တော်ရရှင်ရဲ့ Messenger ကစာကိုဖော်ပြပေးကြပါတယ်non pan knock science ရဲ့တော်ရရှင်မှာသူကမင်္ဂလာနဲ့နဲ့ခင်မှာပြည်အောင်စုမြန်မာနိုင်ငံပြည်သူပြည်သားများဘေးရန်ကင်းကွာကျန်းမာကြပါစေအမြန်ဆုံးငြိမ်းချမ်းပါစေဆိုပြီးတော့ဆုတောင်းပေးလာပါတယ်ရှင်ဟုတ်ကဲ့ပေးတဲ့ဆုနဲ့အမြန်ဆုံးပြည့်ကျမာတယ်အဝေးရောက်အိမ်လွမ်းသူတစ္ဆာဆိုတဲ့တော်ရရှင်ကတော့မြန်မာနိုင်ငံကအခြေအနေတွေအတွက်အတော်လေးကိုစိတ်လက်မချမ်းမသာဖြစ်ရပါတယ်ဆိုပြီးတော့ရေးလာပါတယ်ဟုတ်ကဲ့ပါဒီတော်ရရှင်တို့ပဲမြန်မာနိုင်ငံနဲ့ကပြည်သူတွေအားလုံးရောကမ္ဘာမှာရှိနေတဲ့ဒီမြန်မာနိုင်ငံသားတွေရောစိတ်လက်မချမ်းမသာဖြစ်နေရတာအမှန်ဖြစ်ပါတယ်နော်ကြီးစိန်ဆိုတဲ့တော်ရရှင်ကတော့မင်္ဂလာပါ view ရေးတဲ့နေ့စဉ်ထုတ်လွှင့်နေတဲ့သတင်းတွေနဲ့ TV သတင်းအစီအစဉ်တွေကိုနားဆင်လို့ပါတယ်ကျေးဇူးပါတယ်ဟုတ်ကဲ့ Facebook ကစာရေးလာတာမလို့အကောင်းဆုံးကတော့ internet တွေရရင် Facebook ကနေကြည့်ရှုနားဆင်နိုင်ပါတယ်လို့ပဲအကြံပြုချင်ပါတယ်နော်ဒါမှမဟုတ်တော့ကျမတို့ရုပ်မြင်သံကြားအစီအစဉ်ကိုကျူးရူဆလောင်းကနေပြီးတော့ဖမ်းယူလို့ရတယ်လို့မျိုး radio အစီအစဉ်တွေကိုတော့client to radio ကနေပြန်နားဆင်လို့ရပါတယ်ရှင်။အစီအစဉ်ဖမ်းယူလို့ရတဲ့ meter line တွေကိုလည်းနေ့စဉ်သတင်းလောင်းနဲ့အတူပို့ပေးနေပါတယ်နော်။သတင်းလောင်းဆိုလို့ကျမတို့ VOE ကနေ့စဉ်ပို့ပေးနေတဲ့ email သတင်းလောင်းအကြောင်းလေးလည်းတော်ရရှင်တွေကိုပြောပြပေးကြပါတယ်။ကျမတို့စီကနောက်ဆုံးရမြန်မာနဲ့ကမ္ဘာသတင်းတွေသတင်းဆောင်မတွေကိုနေ့စဉ်ကိုယ့်ရဲ့ email ကနေပြီးတော့အလွယ်တကူသိရှိခြင်းနဲ့ဆိုတော့ကျမတို့ email သတင်းလောင်းကိုမနေ့ကောညပါပို့ပေးနေပါတယ်နော်။ဒီ email သတင်းလောင်းလိုချင်တယ်ဆိုရင်ကျမတို့ကို email ပို့ပြီးတောင်းလို့ရပါတယ်။ကျမတို့ရဲ့ email လိပ်စာက bamiset@news.com ဖြစ်ပါတယ်။ဒါမှမဟုတ်လည်းကျမတို့ရဲ့ VOA မြန်မာဘိုင်းဒီ Facebook စာမျက်နှာ Messenger ကနေပြီးတော့ကျမတို့စီကိုစာရေးလို့ရပါတယ်။ဒီ email ပေးပို့မယ်ပဲဖြစ်ဖြစ်စာရေးရမယ်ဖြစ်ဖြစ်ဒီကျမတို့ရဲ့သောရရှင်ရဲ့ email လိပ်စာကိုထည့်ပေးလိုက်ပါနော်။အဲဒီတော့မှအဲ့ကျမတို့ကအဲ့ email တွေကိုကျမတို့နေ့စဉ်သတင်းလောင်းကိုပို့ပေးနိုင်မှာဖြစ်ပါတယ်ရှင်။ကိုချိုဆိုတဲ့တော်ရရှင်ကလည်းတရင်ကိုမှန်မှန်နဲ့မြင်မြင်ပြည်သူတိကဘာတိတင်ဆက်ပေးနေတာအခုလိုမျိုးအချိန်နဲ့တပြေးညီတရင်ဖတ်ရှုခွင့်ရတဲ့အတွက်ကျေးဇူးပါ VOE တဲ့ကျွန်တော်တို့စီကိုအမြဲတမ်းစာရင်းနေကြတခုမျိုးတကအိုလေးကြီးတယောက်ရဲ့စာကိုလည်းဖော်ပြပေးခြင်းပါတယ်ရှင်ကျမတို့ရဲ့အစီအစဉ်တွေကိုနားဆင်ပြီးသူကပုံမှန်လိုပဲသူ့ရဲ့ထင်မြင်ယူဆချက်ကိုပြန်ပြီးတော့တွန့်ပြန်ရေးသားလေးရှိတာပါ
ရန်ကုန်မှာပြည်သိမ်းကျူးကျော်တဲ့စစ်တပ်တပ်ကပြည်သူပေါ်အကြမ်းဖက်ပစ်ခတ်ချင်းချောက်မှုတွေကြောင့်လူလူတွေစိုးရိမ်တော့ကရောက်နေရတဲ့အချိန်မှာအင်မတန်ကိုတိကျပိုင်နိုင်ခိုင်မာတဲ့အချက်လက်တွေနဲ့အာပါတရပြောပြတဲ့ဥကျော်စံသားရဲ့ရှင်းလင်းပြောပြချက်တွေနားထောင်ရတာအလွန်တရာဆရာတက်ကြွကျေနပ်ရပါတယ်ခင်ဗျာတခါတလေကို့အချိန်နဲ့ဘလောက်ကောင်းနေတာကိုကိုယ်တိုင်မသိသလိုဖြစ်ဖြစ်ပြီးနေတတ်တယ်ဗျာအားလုံးအချိန်တွေကအဆအဆအရာရာတုတ်တက်ပြောင်းလဲနေတာကိုကျွန်တော်တို့တွေ့လာရပေမဲ့ရင်ဆိုင်နေရတဲ့စစ်တပ်ကရက်ဆက်ကြမ်းကြုတ်မှုကရက်ဆက်ဆိုးဝါးပြင်းထန်လူမဆန်လွန်းတော့ကျွန်တော်တို့ဘက်ကတုံ့ပြန်လှုပ်ဆောင်မှုဟာနှေးကွေးတာကိုတိုးတက်မှုနှေးလွန်းတာတွေကိုအားမလို့အားမရမချေမနှက်ဖြစ်နေရတာပါဥပမာစစ်တပ်ကနောက်ပြန်မဆုံမစိတ်ဆက်ပဲပြက်ပြက်တသားချိန်မှုမှာကိုပြသခဲ့ပြီးဖြစ်တယ်လို့ဒီစစ်တပ်ကိုအပြတ်ချိန်မှုတုတ်တင်ဖို့လည်းမဖြစ်နိုင်ပါဘူးကျွန်တော်တို့လုပ်ရမယ့်လုပ်နိုင်တဲ့ချက်ကဆေးရိုင်းကြီးကိုကြုံသွင်းထုခတ်ပြီးချောနဲ့ထိနိုင်ရင်အသုံးဝင်တဲ့အကောင်ကြီးဖြစ်လာတယ်ဆိုတာအကောင်နမူနာသက်သေဖြစ်ပါဒီတော့ဘာလို့ကြမလဲ1 CRPH ပြန်လာမှာမဟုတ်ပဲအရွယ်လွန်လူကြီးတွေကိုဖတ်တွေ့အာမကိုပဲကိုယ့်ရဲ့အစဉ်တန်းမှန်ကိုလက်တွေ့ကြကြရဲရင်စွာဆွဲကင်ပြီးလက်တွေ့ဖြစ်ပေါ်နေတဲ့အခြေအနေအားလုံးကိုစုပေါင်းပြီးခေါင်းဆောင်ပါ2လူမျိုးစုတက်တွေကကြုံထောက်ကြုံခဲခက်ရခက်ဆက်ရတဲ့အခြေအနေမှာနှစ်ပေါင်းများစွာတက်ခိုက်လာခဲ့တဲ့ဒန်းတူရေးနဲ့ကိုပိုင်အုပ်ချုပ်ရေးလက်ဆုပ်လက်ကမ်းအရယူပြီးဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးလူမျိုးစုတက်မတော်ဌာနချုပ်ကြီးနဲ့လူမျိုးစုစစ်ကောင်စီတခုမုတ်ချဖွဲ့စည်း CRPH နဲ့ဆက်ဆက်ပူးပေါင်းဖို့လိုတာပါ3ကုလရဲ့ဂျာဝင်ဆောင်ရွက်မှုအခြေအနေဖြစ်လာအောင်ဝိုင်းတိုက်ကိုကတိုက်နိုင်မှကျုံးသွင်းနိုင်မှ ဆင်ရိုင်းကျုံးတဲ့ရောက်မှာ CRPH ကတကယ်တရားမျှတမှုတန်းတူမှုပုံစံသင့်တဲ့ဥဆောင်နိုင်မှလူမျိုးစုတွေကကိုယ့်ဦးတည်ချက်ကိုပြတ်ပြတ်သားသားရယူဖို့စီလုံးမှုနဲ့တိုးတက်တဲ့နည်းလမ်းနဲ့ပေါင်းစပ်နိုင်မှစနစ်တကျဖွဲ့စည်းထားတဲ့စစ်တပ်ကိုပြည်စလွယ်ဂိုင်လို့မရသလိုဆက်ရနာရှင်စနစ်ကိုလွယ်လွယ်နဲ့ဖယ်ရှားလို့လည်းမရပါဘူးဒီနေ့အဖက်ဖက်အခြေအနေတွေအင်မတန်မှကောင်းမွန်ပြည့်စုံနေတဲ့အချိန်မှကျွန်တော်တို့နိုင်အောင်မတိုက်နိုင်ရင်ပွဲမသိမ်းနိုင်ရင်ဘတော်မှကျွန်တော်တို့နိုင်မှာမဟုတ်တော့ဘူးဗျ
ဟုတ်ကဲ့ပါအခုလိုမျိုးအစီအစဉ်တွေကိုနားဆင်ပြီးတိုင်းကျမတို့ဒီသောရရှင်နေလဲနားထောင်လို့အတွေ့များစီမဲ့ဒီလိုမျိုးကိုပိုင်ရှုထောင့်ကနေပြောပြန်ပြောဆွေးနွေးချက်တွေကိုအစီအမဲရေးပို့တဲ့အတွက်အထူးကျေးဇူးတင်ပါတယ်။ဒါနဲ့ကျမတို့ VOE ကထုတ်လွှင့်ပေးတဲ့သတင်းတစ်ပုဒ်နဲ့ပတ်သက်ပြီးတော့သောရရှင်နေတုံ့ပြန်ရေးလာကြတဲ့မှတ်ချက်တွေနဲ့သောရရှင်နေရဲ့ကိုပိုင်အမြင်တွေကိုအခုဆက်ပြီးဖော်ပြပေးခြင်းပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းကနေပြီးတော့20ရက်နှစ်စနေနေ့ကသတင်းတင်ပြပေးတဲ့သတင်းဖြစ်ပါတယ်။ရက်ကြီးအုပ်ချုပ်ရေးအဖွဲ့နဲ့ဖွဲ့နိုင်ဖို့စစ်တပ်ကဂျိုးပန်းနေဆိုတဲ့သတင်းနဲ့ပတ်သက်ပြီးတော့ကိုသားညွန့်ဦးတင်ဆက်ပေးခဲ့ပါတယ်။ဒီမှာဒီကိစ္စနဲ့ပတ်သက်ပြီးတော့ကိုပိုင်းမြင့်မျိုးမျိုးကိုရေးလာကြတဲ့သတင်းရှင်တွေရဲ့မှတ်ချက်တွေဒီ400ကျော်တော့မှလက်ခံရရှိပါရနော်။အဲ့ထက်ကတချို့ကိုဖော်ပြပေးခြင်းပါတယ်ရှင်။သတင်းရှင် James Jewell ကရဲ့ကြီးအုပ်ချုပ်ရေးမှုအခန့်ခံရတဲ့လူတွေတော့တနာမိတယ်။အေးအေးတပုံလို့တော့အတိပေးစာတွေကြီးစံတွေနဲ့ရှေ့ပြေးလာမှာမဟုတ်ဘူးလို့ထင်တယ်ဆိုပြီးတော့သူကရေးလာပါတယ်။ကိုထွန်းဆိုတဲ့သရရှင်ကတော့ပြည်သူလူထုကအခုထိဘာလို့ရမယ်ဆိုတာတော့အချင်းချင်းတိုင်မင်လို့မပြီးနိုင်။တိုင်မင်လို့မရမငြင်းညွတ်ကြနဲ့သူတို့ကတော့တဆင့်ချင်းလုပ်နေတာအင်တိုက်အားတိုက်ပါပဲ။အချင်းကြလေလူထုတွေပို့ပြီးဒုက္ခရောက်လေဖြစ်ပါမယ်တဲ့။ဆိုရင်ဒီကြီးရေးလာပါတယ်။ကြီးသားလက်ဆိုတဲ့သရရှင်ကလည်းရဲ့ကြီးအဖွဲ့ဝင်တွေကိုအပြတ်ခံရအောင်လို့လုပ်နေတယ်တကယ်လဲအပြုတ်ခံရနိုင်ပါတယ်တကြီးတို့ထားကြပါအခုချိန်မှာပြည်သူတွေရဲ့ဒေါသကအထွတ်ထိပ်လဲရောက်နေပြီအဲ့တော့အသက်ကိုညံဆောင်ညံကိုလွှာပြီးတော့စဉ်းစားကြပါဆိုပြီးတော့ဒီသောရရှင်ကလည်းသူ့ရဲ့အမြင်ကိုရေးလာပါတယ်နောက်သောရရှင်နန်းတစ်လွင်ကတော့သူများတွေတန်မတ်တွေပမခါတွေတမားတော်တွေတောင်မှကိုကျွန်းစွနေကြတာဘာမှမဟုတ်တဲ့ရဲ့ကြီးရာထူးလေးအတွက်တော့မလုပ်ကြပါနဲ့တဲ့အိုဘားမားမာဆိုတဲ့သောရရှင်ရဲ့ဒီရဲ့ကြီးအုပ်ချုပ်ရေးမှုတွေခံဖို့လုပ်တဲ့ကိစ္စသူ့ရဲ့အမြင်ကိုရေးလာတာကိုလည်းအခုဆက်ပြီးတော့ဖော်ပြပေးပါအောင်မယ်နော
်အုပ်ချုပ်ရေးမှုလုပ်မဲ့သူတွေကပြည်သူတွေကိုရှော့မတွက်ပါနဲ့မြောက်ဝတီဖြစ်စဉ်ကိုကြည့်ကြပါပြည်သူတွေရဲ့စိတ်ထဲမှာအခုချိန်မှာနာကြီးမုန်တီးစိတ်ကလွဲပြီးဘာမှမရှိတော့ပါဘူးလက်နက်ကင်ထားတဲ့သူတွေကိုအာမတန်သေးလို့မန်ရှော့ထားရပေမဲ့အုပ်ချုပ်ရေးမှုဆိုတာပြည်သူတွေနဲ့အနီးနားနေရတယ်ဆိုတာကိုမမေ့ပါနဲ့စစ်သားနဲ့ရဲကသူတို့တက်ဆွဲတဲ့နေရာကိုပြန်ပါပါအုပ်ချုပ်ရေးမှုကရက်ွက်ထဲမှာပဲနေထိုင်ရမှာပါအဲ့ဒီတော့ပြည်သူကိုရှော့မတွက်ပါနဲ့
အုပ်ချုပ်ရေးမှုဆိုတာပြည်သူတွေနဲ့အဓိကဆက်ဆံရသူတွေဖြစ်လို့ပြည်သူတွေရဲ့ဒီအခုချိန်မှာနာကျင်မှုပမာဏကိုရှော့မတွက်ပါနဲ့ဆိုပြီးတော့ဒီအိုဘားမားမားဆိုတဲ့သောရရှင်ကထောက်ပြပြီးတော့ရေးလာပါတယ်နောက်ထပ်သောရရှင်တယောက်ကလည်းသူ့လိုခက်ဆင်ဆင်ရေးလာတာပါအုပ်ချုပ်ရေးမှုကရက်ွက်ထဲမှာနေရတဲ့သူဖြစ်ပါတယ်တဲ့အဓိကကတော့လူတွေရဲ့နာကျင်မှုကိုရှော့မတွက်ပါနဲ့လို့ရေးလာပါတယ်ကျန်တဲ့စာတွေကလည်းဒီလိုအလားတူခက်ဆင်ဆင်စာတွေပဲဖြစ်ပါလေ။ဒါကတော့သောရရှင်နေရဲ့ဒီမှတ်ချက်တွေအမြင်မျိုးမျိုးတွေကတချို့ကိုကောက်နှုတ်ပြီးဖော်ပြခဲ့တာဖြစ်ပါလေရှင်။နောက်ထပ်သောရရှင်နိုင်နိုင်ကတော့အကျန့်ဖက်လက်နဲ့အာကုန်တဲ့ပြည်သူတွေကိုတတ်ဖို့ဖျက်ဖို့စိတ်အားထက်သန်ရိုင်းစိုင်းနေကြတဲ့စစ်တပ်နဲ့ဗိုလ်ချုပ်မှူးကြီးနောက်ပြီးတော့စစ်သားနဲ့ရဲတွေရဲ့ဒီရိုင်းစိုင်းမှုတွေကဘာတဝမ်းသိအောင်လို့သတင်းမီဒီယာတွေပြောပြပေးပါတဲ့။ VOA မြန်မာသတင်းဌာနကလည်းကျေးဇူးအများကြီးတင်ပါတယ်လို့ရေးလာပါတယ်။သောရရှင်ကြီးရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။သောရရှင်ကြီးတွေမြန်မာသချင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖြောပြပေးချင်ပါတယ်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်เนาะ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင် ရှင်တွေကိုအခုမြန်မာသချင်းလေးတစ်ပုဒ်နဲ့ဖျော်ဖြေပေးကြပါရစေ။အားလုံးနဲ့သိရတဲ့အတိုင်းအခုဆိုရင်တော့လူမှုရဲ့ငြိမ်းချမ်းတဲ့ဆန္ဒထုတ်ဖော်မှုတွေကိုဆရာနာတင်ထားသူတွေညွှန်ကြားခြင်းနဲ့လက်နဲ့သုံးပြီးဖြိုခွင်းတဲ့အတွေ့လူမှုလည်းအထည်နာအသက်တွေလည်းဆုံးရှုံးဘဝတွေလည်းပြတ်သွန်းအားလုံးလည်းကစင်ကလေးအသက်ခံရတဲ့သူတွေအိမ်မပြန်နိုင်မနဲ့ရှောင်ပုန်းနေရတဲ့သူတွေအများကြီးရှိပါရဲ့နော်။ဒါကြောင့်မလို့ကျမအားလုံးတွေစိတ်ခွန်အားလေးပေးမယ်မျောလင်းချက်တွေဖြစ်နေတည်ဆူထားတဲ့တချင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါရရှင်။သူ့အင်တင်တည်ဆူလို့လူတွေပိုအတိများလာတဲ့တချင်းလေးဖြစ်ပါလေ။ဒါမဲ့ဒီတချင်းလေး2000ပြည့်အစောပိုင်းမှာမူရင်းတည်ဆူခဲ့တဲ့ကိုအောင်ရဲ့ဂျယ်ရီစုံတဲ့ညဆိုတဲ့တချင်းလေးထုံးလွှင့်ပေးကြပါရ။သွားရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်ပါစေရှင်။
ကိုအိမ်မက်လေးငယ်ဂျယ်ရီစုံနဲ့ညာဘဝမျောလင့်ခြင်းရဲ့ရှင်ခုန်တဲ့လက်ထူးစစ်ထားတဲ့ခြင်းတွေလဲယနေ့ခွဲသွားအောင်သူစုနေအောင်မေဂျယ်ရီစုံနဲ့ညာလေးအိမ်ကိုလွမ်းနေဂျယ်ရီစုံနဲ့ညာတို့မိုင်တွေချလေတန်ရာတွေနဲ့ရစ်ချစ်ထားတဲ့နေရီလေးကြော်လွန်သွားခဲ့ရင်တို့ပြန်ဆုံအောင်မေငါချင်းစောတယောက်တည်းပဲပြင်းတို့ရဲ့ညာတို့မောင်းနေလေအိမ်ကိုပြန်နိုင်ဖို့ခဲ့ပြီးသေးတဲ့အိမ်မက်ရှင်တွေနဲ့
ဘလောက်ပဲလာမိုက်ပါစေဘလောက်ပဲမိုးမောင်တွေဖုံးလန်းတိမ်မဲတွေအုပ်ထားပါစေဒီအမိုက်မောင်တွေကွဲပြောက်ပြီးကောင်းရင်တစ်ခုလုံးကြယ်ရီစုံနေထုံလင်းတောက်ပါတဲ့နေ့ကိုမလွဲမသွေပြန်ရောက်ကြရမှာပါနော်ကျမတို့ဗီဒီယိုကိုမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့သောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းရင်းနဲ့ညာပိုင်းနဲ့တင်းနှင်းလာနဲ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနာဆင်နိုင်တဲ့အပြင် VOA မြန်မာဝိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ခြင်းနဲ့တပြန်နဲ့တည်းဓာတ်ရိုက်နာဆင်နိုင်ပါတယ်။တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာတွားပြီးတော့နားထောင်နိုင်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bammy.voanews.com ဖြစ်ပါတယ်။ကျမအေးသနာကြောပါရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ။
တဲ့လူကြီးရှုနာဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်လက်တွေနဲ့ပတ်သက်ပြီးဘ ഹു သုတရစီဘူးသတင်းတွေတွေကသူတားဆိုတဲ့အစီအစဉ်ကိုကျမညိုညိုလင်းကတင်ဆက်ပေးထားပါတယ်ဒီတစ်ပတ်မှာတော့ HRC လို့ခေါ်တဲ့လူခွင့်ရေးကောင်စီအကြောင်းတင်ပြပေးထားပါတယ်ရှင
်
ကမ္ဘာပေါ်ကနိုင်ငံတွေမှာပုံစံအမျိုးမျိုးနဲ့လူ့အခွင့်အရေးချိုးဖောက်ခံရမှုတွေရှိလာတဲ့အခါအဲ့ဒီသတင်းတွေနဲ့အတူလူ့အခွင့်အရေးတောင်းဆိုတဲ့အကြောင်းအရာကိုလည်းနားဆင်တွေ့မြင်လာကြမှာပါ အင်္ဂလိပ်လူအတွက HRC လို့ခေါ်ဖို့ပြောဆိုရဲ Human Rights Council လူအခွင့်အရေးကောင်စီဆိုတာဟာတကမ္ဘာလုံးကလူအခွင့်အရေးချိုးဖောက်ခံရမှုတွေကိုအကာအကွယ်ပေးနိုင်မှုအတွေ့ကုလသမဂ္ဂရဲ့အစိတ်အပိုင်းတစ်ခုဖြစ်ပါတယ်။ကမ္ဘာနိုင်ငံတွေကလူအခွင့်အရေးအခြေအနေတွေကိုအပြင်းအထန်လေ့လာဆွေးနွေးနိုင်မှုအတွေ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာ HRC ရဲ့ရုံးချုပ်ဖွင့်လှစ်ထားပါတယ်။လူအခွင့်အရေးကောင်စီကိုကုလသမဂ္ဂထွေထွေညီလာခံကရွေးချယ်ပေးထားတဲ့အဖွဲ့ဝင်နိုင်ငံ48နိုင်ငံနဲ့ဖွဲ့စည်းထားတာပါ။အရင်ကကုလသမဂ္ဂမှာရှိခဲ့တဲ့ကုလသမဂ္ဂလူအခွင့်အရေးဆိုင်ရာကော်မရှင်ဆိုတဲ့နေရာမှာ2006ခုနှစ်မတ်လ15ရက်နေ့ကအစားထိုးဖွဲ့စည်းခဲ့တာလည်းဖြစ်ပါတယ်။အဖွဲ့ဝင်နိုင်ငံတွေရဲ့တက်တန်းက3နှစ်ဖြစ်ပြီးနှစ်ကြိမ်ဆက်တိုက်အဖွဲ့ဝင်ဖြစ်ခဲ့ပူတဲ့နိုင်ငံအနေနဲ့နောက်ထပ်အဖွဲ့ဝင်နိုင်ငံအဖြစ်ရွေးချယ်ခံခွင့်မရှိပါဘူး။အဖွဲ့ဝင်နိုင်ငံ48နိုင်ငံမှာအာဖရိကနိုင်ငံတွေထဲက13နိုင်ငံ၊အာရှပစိဖိတ်နိုင်ငံတွေထဲက13နိုင်ငံ၊လက်တင်အမေရိကနဲ့ကာရေဘီယံနိုင်ငံတွေထဲက8နိုင်ငံအနောက်ဥရောပနဲ့တခြားနိုင်ငံတွေထဲက9နိုင်ငံအရှေ့ဥရောပနိုင်ငံတွေထဲက6နိုင်ငံပါရှိပါတယ်။အာဆီယံနိုင်ငံတွေအနေနဲ့ကြည့်မယ်ဆိုရင်တော့လောလောဆယ်အင်ဒိုနီးရှား၊မလေးရှား၊ဖိလစ်ပိုင်၊ထိုင်းနဲ့ဗီယက်နမ်နိုင်ငံတွေပါဝင်ပါတယ်။မြန်မာအင်းကြီးချင်းတရုတ်၊အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကလည်းလောလောဆယ်အဖွဲ့ဝင်48နိုင်ငံထဲမှာပါဝင်တာပါ။ရှာစီမှာအထူးလုပ်ငန်းဆောင်ရွက်မှုတွေအနေနဲ့လူခွင့်ရေးဆိုင်ရာအထူးတန်တမန်တွေ၊ကိုယ်စလဲတွေ၊လွတ်လပ်တဲ့လူခွင့်ရေးလေးလာစောင့်ကြည့်ရေးအဖွဲ့တွေ၊လူခွင့်ရေးဆိုင်ရာကျွမ်းကျင်သူပုဂ္ဂိုလ်တွေနဲ့လက်တွဲပြီးလူခွင့်ရေးချိုးဖောက်မှုရှိတယ်လို့ယူဆရတဲ့နိုင်ငံတွေအပေါ်ကင်တွယ်ဖြည့်ရှင်းမှုတွေလုပ်ပါတယ်။အရှာစီမှာဥက္ကဋ္ဌတဦး၊ဒုတိယဥက္ကဋ္ဌ၄ဦး၊စုစုပေါင်း၅ဦးပါဝင်တဲ့အုပ်ချုပ်ရေးဘူရိုရှိပြီးအဲ့ဒီဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌနေရာတွေကိုတနှစ်တစ်ချိန်ပြောင်းလဲရွေးချယ်ပြီးအလဲကျတာဝန်ထမ်းဆောင်ကြရပါတယ်။ HRC အဖွဲ့ဝင်နိုင်ငံတွေရဲ့ပုံမှန်တွေ့ဆုံစည်းဝေးမှုကိုတနှစ်မှာအနည်းဆုံး3ချိန်တည်းမှာပြုလုပ်ကြပါတယ်။ဒါ့အပြင်အရေးပေါ်ဖြစ်လာတဲ့အခြေအနေတွေမှာဆိုရင်လည်းအချိန်အခါမရွေးအရေးပေါ်အစည်းအဝေးတွေခေါ်ယူပါတယ်
။ As of this moment, credible reports indicate that Myanmar security forces have murdered at least 70 people.Madam President, those murdered were fathers, sons, mothers, daughters, husbands, and
wives. HRC ရဲ့တပ်တန်း15နှစ်အတွင်းအထူးအရေးပေါ်အစည်းအဝေး29ချိန်ရှိခဲ့ပြီးမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့2009ခုနှစ်အောက်တိုဘာလ2ရက်နေ့ကတစ်ချိန်2019ခုနှစ်ဒီဇင်ဘာလ29ရက်နေ့ကတစ်ချိန်2021ခုနှစ်ဖေဖော်ဝါရီလ10ရက်နေ့ကတစ်ချိန်အထူးအစည်းအဝေးတွေပြုလုပ်ခဲ့ကြပါတယ်ရှင်
မလ22ရက်တနင်္ဂနွေနေ့ညဘက်အတွက် VOA မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆုမြတ်မောင်ကတလှည့်ပြောပြပါဦးမယ်ရှင်။ဆရာနာတင်ထားတဲ့မြန်မာနိုင်ငံမှာစစ်တပ်နဲ့ရဲတပ်ဖွဲ့ကအကြမ်းဖက်နှိမ်နှင်းမှုတွေကိုအရှိန်မြှင့်လုပ်နေတယ်လို့ဆရာနာရှင်စနစ်ဆန့်ကျင်ရေးစန္ဒပြသူတွေကလည်းအကြမ်းဖက်ဖြိုခွဲမှုတွေကိုနီလန်းစုံနဲ့ရှောင်ပြီးတော့စန္ဒပြနေကြပါတယ်။မန္တလေးမြို့မှာဆိုရင်စစ်တပ်နဲ့ရဲဖြိုခွဲမှုကိုရှောင်တဲ့အနေနဲ့ဆရာဝန်တွေ၊ဆေးကျောင်းသားတွေ၊သူနာပြုတွေ၊ဆေးဝန်ထမ်းတွေပါတဲ့မန္တလေးမြို့ကကျန်းမာရေးမိသားစုတွေဟာဒီကနေ့မနေ့အစောကြီးအာယုံမတက်ခင်လမ်းပေါ်ထွက်ဆန္ဒပြပြီးတော့လူစုခွဲခဲ့ကြတာပါ။မန္တလေးအင်ဂျင်နီယာအဖွဲ့ကတော့လူမပါပဲတောင်းဆိုတဲ့ဆိုင်းပုတ်တွေလမ်းမှာချပြီးတော့လူမဲ့တပိတ်ပြုလုပ်ခဲ့ကြပါတယ်။အခုလိုဆန္ဒပြတာအပြင်လမ်းပေါ်ထွက်ဆန္ဒပြဝဲတွေလည်းမန္တလေးအပြည့်စကိုင်းပြည်မိထီလာမကွေတစဲကလေးဒိုင်ဦးဖားကန်စတဲ့မြို့အစုံမှာဒီကနေ့ရှိခဲ့ပါတယ်မန္တလေးအောင်ပင်လေအရက်ကဆန္ဒပြပွဲနဲ့တောင်ကြီးမြို့ကဆန္ဒပြပွဲတွေကိုပြစ်ခတ်မှုကြောင့်ထိခိုက်ဒဏ်ရာရသူတွေရှိပါတယ်မုံရွာမြို့မှာတော့ဒီနေ့မနေ့ပိုင်းတော့ကနန္ဒဝင်ရက်ကွက်မှာခြိတဲ့ဆန္ဒပြသူတွေကိုတပ်ကဖြိုခွင်းပြစ်ခတ်လို့အသက်28နှစ်အရွယ်အမျိုးသားတစ်ယောက်သေဆုံးပါတယ်နှစ်ယောက်ထက်မနည်းလဲထိခိုက်ဒဏ်ရာရခဲ့ကြပါတယ်ရန်ကုန်မြို့မှာလည်းအင်းစိန်ကမာရွတ်လှိုင်းတာကေတာစတဲ့မြို့နယ်ဆောင်မှာဆရာနာရှင်စနစ်စန့်ကျင်ရေးလှုပ်ရှားမှုတွေကိုဆက်ပြီးတော့လုပ်ကြပါရယ်ရန်ကင်းမြို့နယ်ထဲမှာလည်းចောင်းသားလူငယ်တွေညနေပိုင်းတုန်းကခြိတက်ဆန္ဒပြခဲ့ကြပါရယ်ရဲနဲ့စစ်သားတွေဟာရန်ကုန်မြို့လမ်းတွေပေါ်မှာဓာတ်ဆီတွေကိုအတင်းဖယ်ရှားတာတွေလမ်းတွေအိမ်တွေရဲ့ဝင်ရောက်ရှာဖွေဖမ်းဆီးတာတွေလည်းလုပ်ခဲ့တယ်လို့ရန်ကုန်မြို့ကန်တွေကပြောကြပါရယ်မလ22ရက်တနင်္ဂနွေညညဘက်အတွက် VOA မြန်မာပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲရှင် VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျမဆုမြတ်ပါပါရှင်